Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှိများရှင် VOA American အတန်းကနေ2022ခုနှစ်ဧပြီလ26ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ Washington DC မြို့တော်ကနေထုတ်လွှင့်နေပါပြီ။ကိုင်းဒိုမီတာ25 40 51တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်။ကျမသင်္ကီထိုက်ပါရှင်ဒီမနေ့ခင်းအစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်ဆီယနာသိမှုစန့်ချင်ရေးနိုင်ငံတကာရောက်မြန်မာတွေရဲ့လှုပ်ရှားမှု CDM လှုပ်ရှားမှုမှာပါဝင်လာတဲ့မိထီလာကဘုံဘူးတယောက်ရဲ့အတွေ့အကြုံစတဲ့သတင်းဆောင်မတွေအပြင်
ဒူအာဆီယံရဲ့ဥက္ကဋ္ဌ Chairperson ကိုလည်းကျမတို့ NUG ကနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့ကျမတို့စာပေးပို့ပါတယ်အဲ့ statement ကိုလည်းဖတ်သွားတယ်လို့ကျမတို့သတင်းရပြန်လဲသိရှိရပါတယ်
NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ပါရှင်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ္ဘာနားဆင်ကြရပါမယ်ဒီနောက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာသတင်းတွေကတုတ္တဆတဲ့သတင်းပတ်စင်ခန္ဓာတွေကိုနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတန်နဲ့မိုက်အင်ဂျင်နိုင်တို့တင်ပြချပါမယ်ရှင
်စနေနေ့ကကျင်းပခဲ့တဲ့အာဆီယံခေါင်းဆောင်တွေရဲ့မြန်မာအရေးအထူးအစီအွေအပြီးမှာထုတ်ပြန်ဖို့အတွက်တောက်ကြံနေ့ကရေးဆွဲထားတဲ့သဘောတူညီချက်မူကြမ်းထဲမှာနိုင်ငံရေးအချင်းသားတွေကိုလှုပ်ပေးဖို့တောင်းဆိုတဲ့အချက်တစ်ချက်လည်းပါဝင်တယ်လို့ဒီကြေညာချက်နဲ့ပတ်သက်ပြီးသိရှိတဲ့သတင်းအရင်းအမြစ်၃ခုကိုကိုးကားပြီး Writers သတင်းမှာဖော်ပြထားပါတယ်။အစီအွေအပြီးတကယ်တမ်းထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့နိုင်ငံရေးအချင်းသားတွေလှုပ်ပေးဖို့ဆိုတဲ့အချက်အတွက် short ပေါ်ပြောထားတာကိုမမျှော်လင့်မဲတွေ့ရတယ်လို့နိုင်ငံရေးအချင်းသားတွေပြန်ပြီးလှုပ်ပေးဖို့တိတိကျကျထည့်ပြောမထားဘူးလို့သတင်းအရင်းမြစ်နှစ်ခုကပြောကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံကစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တက်ရောက်ခဲ့တဲ့အာဆီယံအစည်းအဝေးကနေထုတ်ပြန်တဲ့အားလုံးသဘောတူညီမှုရတဲ့အချက်၅ချက်ထဲမှာနိုင်ငံရေးအချင်းသားတွေလှုပ်ပေးဖို့မပါဝင်ပေမဲ့အာဆီယံအလှည့်ချဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့ထုတ်ပြန်ချက်ထဲမှာတော့နိုင်ငံရေးအချင်းသားတွေကိုလှုပ်ပေးဖို့တောင်းဆိုမှုတွေပါဝင်နေတယ်လို့ကြားသိရကြောင်း Reuters သတင်းမှာဖော်ပြထားတာပါ။February 1ရက်အာနာသိမ့်ခဲ့ခြင်းကစပြီးစစ်တပ်ရဲ့အဖမ်းဆီးခံရသူ 3,300 ကျော်ရှိနေတာဖြစ်ပြီးအထူးသဖြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်အရွေးကောက်ခံသမ္မတဦးဝင်းမြင့်နဲ့တကွလွတ်တော်အမတ်အတော်များများနဲ့အဖမ်းဆီးခံနေရတာပါ။အာဆီယံအထူးအစည်းအဝေးပြီးမှအာဆီယံခေါင်းဆောင်တချို့နဲ့တန်တမန်တွေကမြန်မာနိုင်ငံကနိုင်ငံရေးအချင်းသားတွေကိုလှုပ်ပေးဖို့ပါတညီတညွတ်ထဲတောင်းဆိုခဲ့ကြတဲ့သဘောမျိုးပြောဆိုချက်တွေကြောင့်ဒါနဲ့ပတ်သက်ပြီးနားလည်မှုတွေရှုပ်ထွေးခဲ့ရတာဖြစ်ပါတယ်။အခုပြောင်းလဲထုတ်ပြန်ခဲ့တာအတွက်အံ့အားသင့်ခဲ့ကြအောင်ကြီးညာချက်မူကြမ်းကိုဖတ်ရှုရတဲ့အမည်မဖော်လိုသူနှစ်ဦးက Writers ကိုပြောပေမဲ့ဘယ်အချိန်မှဘလို့ပြောင်းပစ်ခဲ့တယ်ဆိုတာကိုတော့ထုတ်မပြောပါဘူး။ဒီကြီးညာချက်မူကြမ်းကိုတော့ Writers ကကိုယ်တိုင်မတွေ့ရဘူးလို့ဆိုပါတယ်။ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီး Brunei နိုင်ငံခြားရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းခဲ့ပေမဲ့အခုထိတော့မတုံ့ပြန်သေးဘူးလို့လည်းဖော်ပြထားပါတယ်။အာဆီယံအဖွဲ့ကြီးရဲ့စနေနေ့အထူးအစည်းအဝေးကနေမြန်မာနိုင်ငံနဲ့ပတ်သက်ပြီးအချက်၅ချက်ပါအများသဘောတူညီချက်ရခဲ့တာဟာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပြဿနာကိုဖြေရှင်းဖို့အတွက်အာဆီယံရဲ့ကြိုးပမ်းမှုအတွက်အားတက်စရာခြေလှမ်းတရဖြစ်ကြောင်းစနေနေ့မှာပဲ EU နိုင်ငံခြားမူဝါဒရေးရာဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရယ်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့အတွက်အာဆီယံတောင်းဆိုမှုအတိုင်း EU ကလည်းတောင်းဆိုကြောင်းနဲ့ငြိမ်းချမ်းတဲ့အဖြေရဖို့ CRPH နဲ့ NUG အပါအဝင်အဖွဲ့အစည်းအားလုံးနဲ့အပြုသဘောဆောင်ဆွေးနွေးမှုတွေစတင်ရေးအာဆီယံအထူးကိုယ်စားလှယ်ခန့်အပ်ရေးအပြင်လူသားချင်းစာနာမှုအကူအညီတွေပေးရေးအာဆီယံရဲ့လှုပ်ဆောင်မှုတွေကိုထောက်ခံကြောင်းပြောပါတယ်။ EU အနေနဲ့မြန်မာနိုင်ငံမှာအဖမ်းခံရတဲ့နိုင်ငံရေးအကျဉ်းသားအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့လည်းထပ်မံတောင်းဆိုလိုက်ပါတယ်။ဂျာမနီနိုင်ငံခြားရေးဝန်ကြီးဌာနကလည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ကနေအချက်၅ချက်ပါသဘောတူညီမှုရခဲ့တာနဲ့ပတ်သက်ပြီးကြိုဆိုကြောင်းတနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။အခုအချိန်ဟာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်မှာပြန်ရောက်ဖို့အတွက်သက်ဆိုင်ရာအဖွဲ့အားလုံးပါဝင်တဲ့ဆွေးနွေးမှုတွေပြန်စတင်နိုင်ရေးတိတ်ကိုအရေးကြီးနေပြီဖြစ်ကြောင်းလည်းပြောပါရစေ။အာဆီယံကမြန်မာအရေးအထူးအစည်းအဝေးပြီးထုတ်ပြန်တဲ့အကြေညာချက်အတွက်ကြိုးစားထောက်ခံမှုတွေရှိနေပေမဲ့ဒီမိုကရေစီလိုလားတဲ့မြန်မာအရေးတက်ကြွလှုပ်ရှားသူတွေကတော့ပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြသလိုအာဏာရှင်ဆန့်ကျင်ဆန္ဒပြမှုတွေကိုဆက်ပြီးလုပ်မယ်လို့ကြွေးကြော်ခဲ့ကြပါရစေ။အခုရရှိခဲ့တဲ့သဘောတူညီချက်ထဲမှာအကြမ်းဖက်မှုတွေရပ်တော့အောင်သက်ဆိုင်ရာအဖွဲ့တွေကြားတွစ်ဆုံဆွေးနွေးမှုတွေလုပ်ဖို့တောင်းဆိုထားပေမဲ့အချိန်အတိကျသတ်မှတ်ထားတာတော့မရှိပါဘူးမြန်မာနိုင်ငံမှာဆန္ဒပြမှုတွေကိုဥဆောင်နေတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့အထွေထွေဒပိတ်ကော်မတီကတော့အခုလိုမြန်မာပြည်ထောင်စုအဖြစ်ရှင်ရဲ့အတွက်အာဆီယံကဖြစ်ဖြစ်ကုလသမဂ္ဂကဖြစ်ဖြစ် ပြင်ပကနေတောင်းဆိုနေတာတွေဟာလက်ရှိမြန်မာနိုင်ငံထဲမှာဖြစ်ပေါ်နေတဲ့အခြေအနေကိုလုံးဝမထင်ဟပ်ဘူးလို့ပြောသလိုဆက်ပြီးဆန္ဒပြသွားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒီအစည်းအဝေးဟာမြန်မာလူမျိုးရဲ့ကိုယ်စားလှယ်တွေကိုဖိတ်ကြားမှုမရှိတဲ့အစည်းအဝေးဖြစ်ကြောင်းအစည်းအဝေးပြီးမှာ Human Rights Watch လူခွင့်ရေးအဖွဲ့ကအာရှဒေသတာဝန်ခံ Phil Robertson ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။
A big problem is that they have forgotten to
include အကြီးဆုံးပြဿနာကနိုင်ငံရေးကျင်းသားတွေလှုပ်သေးဖို့ထည့်သွင်းမထားတာပါဒီကျင်းသားတွေထဲမှာ2020 November ရွေးကောက်ပွဲအနိုင်ရ NLD ပါတီဝင်တချို့ပါနေတာဖြစ်ပြီးအခုလိုလူမှုရွေးကောက်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေကိုဆက်ဖမ်းပြီးဘလို့ညှိနှိုင်းဆွေးနွေးဖို့လုပ်မှာလဲဆိုပြီးမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်ဆန္ဒပြတပိတ်တွေကိုစစ်ကောင်စီဘက်ကပြစ်ခတ်နှိမ်နှင်းမှုတွေရှိနေတဲ့ကြားကပဲစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဝန်မှာဆက်လက်ဖြစ်ပွားနေတာ။တဝင်းနဲ့မန္တလေးမုံရွာမြို့တွေမှာဆန္ဒပြတပိတ်စစ်ကြောင်းတွေဆက်လက်ချီတက်ဆန္ဒပြခဲ့ကြပြီးရန်ကုန်မှာတော့ဆန္ဒပြသူတွေကအချိန်အကန့်အသတ်နဲ့စစ်အာဏာရှင်ဆန့်ကျင်တပိတ်တွေကိုနှီးမျိုးစုံလုပ်ခဲ့ကြတာပါ။တညင်မှာတော့ CDM လုပ်နေတဲ့ဆန္ဒပြဆရာဆရာမတွေရဲ့စစ်ကြုံပညာရေးအလို့မရှိကြောင်းဆန္ဒပြမှုတွေရှိပါတယ်။နိုင်ငံတော်မှာဆိုရင်တော့ရွှေဘူစနင်းကြီးရွှေကူဖားကန့်မိုးကောင်းနမ်တီမြင်းချံပြင်ဦးလွင်ညောင်ဦးပခုတ်ကူပသိမ်းမြောင်းမြအကျိတ်တို့ပေါင်စတဲ့မြို့တွေမှာလည်းစစ်အာဏာရှင်ဆန့်ကျင်ရေးတပိတ်တွေဆက်လှုပ်ဆောင်ခဲ့ကြတာပါ
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 MHz လိုင်းဒိုမီတာ40 kHz 9.33 MHz လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့နေ့နဲ့ခင်သတင်းတွေကိုဆက်လက်တင်ဆက်နေပါတယ်ကျွန်မအင်ဂျင်နိုင်ပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းအဆမတန်မြင့်မားနေတဲ့သူ့ရဲ့ပြိုင်ဘက်အိန္ဒိယနိုင်ငံအတွက်မရှိမဖြစ်လိုအပ်နေတဲ့ဆေးဝါးအထောက်ပံ့တွေကိုကူညီဖို့ပါကစ္စတန်နိုင်ငံကကမ်းလှမ်းလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းအကြီးအကျယ်မြင့်မားနေတဲ့အိန္ဒိယတနိုင်ငံလုံးအနှံ့အပြားမှာကပ်ရောဂါကိုအလူးလဲရင်ဆိုင်နေရပြီးဆေးဘက်ဆိုင်ရာအောက်ဆီဂျင်အပါအဝင်အရေးပေါ်ဆေးရုံလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့ရုန်းကန်နေရပါတယ်။စနေနေ့နောက်ပိုင်းမှာထုတ်ပြန်တဲ့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာအိန္ဒိယကိုကယ်ဆယ်ရေးအထောက်ပံ့တွေပေးဖို့ကမ်းလှမ်းထားကြောင်းဖော်ပြထားပါတယ်။ထောက်ပံ့ရေးပစ္စည်းတွေထဲမှာအသက်ရှူဇက်ကိရိယာတွေ၊တကိုယ်ရေးအကာအကွယ်ပစ္စည်းတွေ၊ Digital 3ဓာတ်မှန်ဇက်တွေနဲ့အခြားဆက်ဆက်ပစ္စည်းတွေပါဝင်ပါတယ်။အခုလိုပါကစ္စတန်ဘက်ကကမ်းလှမ်းချက်နဲ့ပတ်သက်လို့အိန္ဒိယနိုင်ငံဘက်ကချက်ချင်းတုံ့ပြန်မှုမရှိသေးပါဘူး။အီရန်နိုင်ငံဘက်တက်မြို့တော်က COVID-19 လူနာတွေကုသပေးနေတဲ့ဆေးရုံတရုံမှာအောက်ဆီဂျင်အိုးပေါက်ကွဲပြီးမီးလောင်ခဲ့တာကြောင့်အနည်းဆုံးလူ82ဦးသေဆုံးပြီး11ဦးဒဏ်ရာရရှိခဲ့တယ်လို့အီရက်ပြည်ထရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။အနာဂတ်မှာဒီလိုခြေကွဲပွဲရာဖြစ်ရမျိုးကာကွယ်ဖို့အတွက်ဆေးရုံအလုံးမှာဘေးကင်းလုံခြုံရေးအစီအမံတွေပြန်ပြီးသုံးသပ်ဖို့လိုအပ်နေကြောင်းပြောခွင့်ရပုဂ္ဂိုလ်Khalid El Muhadna ကနိုင်ငံပိုင်ရုပ်တံကိုပြောကြားခဲ့ပါတယ်။ Dayala Bridge အရက်မှာရှိတဲ့ Ibn Khatib ဆေးရုံမှာစနေနေ့ကမီးလောင်ခဲ့တာပါ။ Iraq ဝန်ကြီးချုပ် Mustafa El Kadami ကတော့ဒီဆေးရုံမီးလောင်မှုကိုစုံစမ်းစစ်ဆေးဖို့အမိန့်ပေးခဲ့ပါတယ်။ဒီအဖြစ်ပြက်ဟာပေါ်ဆမှုတက်တေတာတကားဖြစ်ပြီးစုံစမ်းစစ်ဆေးမှုတွေကိုချက်ချင်းစတင်ဖို့နဲ့ပေါ်ရောက်ပြီးတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူနိုင်တဲ့အချိန်ထိဆေးရုံမန်နေဂျာအပါအဝင်လုံခြုံရေးနဲ့ထိန်းသိမ်းစောင့်ရှောက်ရေးအကြီးအကဲတွေနဲ့သက်ဆိုင်သူအားလုံးကိုဖမ်းဆီးဖို့သူ့အနေနဲ့ညွှန်ကြားထားကြောင်းအီရက်ဝန်ကြီးချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံဘာလီပင်လယ်ထဲနစ်မြုပ်သွားတဲ့ရေငုပ်သင်္ဘောကိုရှာဖွေတွေ့ရှိခဲ့ရမှာအပိုင်း၃ပိုင်းကွဲနေပြီးအမှုဒဏ်53ဦးလုံးလည်းသေဆုံးခဲ့ကြောင်းအင်ဒိုနီးရှားစစ်တပ်ကတနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။သင်္ဘောအပျက်စီးတွေကိုစနေနေ့ကသမုတ်တရာအောက်ကျမ်းပြင်မှာရှာဖွေတွေ့ရှိခဲ့တာဖြစ်ပြီးရေငုပ်သင်္ဘောကိုတော့အတန်လှိုင်းနဲ့ရေအောက်ဝိတ္ထုပစ္စည်းတီနီယာကိုရှာဖွေတဲ့စက်ကရီယာအကူအညီနဲ့ရေငုပ်နိုင်တဲ့အကွာဝေးထက်ကျော်လွန်တဲ့မီတာ850အကွာမှာရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။ကယ်ဆယ်ရေးသမားတွေရှာဖွေတွေ့ရှိခဲ့တဲ့အရာဝိတ္ထုအသစ်တွေထဲမှာတက်တန်း44နှစ်ကြာမြင့်နေပြီဖြစ်တဲ့ KRI နန်ဂလာရေငုပ်တင်မော400နှစ်မှာပါသွားတယ်လို့ယူဆရတဲ့အသက်ကအင်ကြီးတစ်ခုလည်းပါဝင်ပါတယ်။အင်ဒိုနီးရှားရေငုပ်တင်မောဟာတော်ပီဒိုပစ်ခတ်လေ့ကျင့်ရေးပြုလုပ်ဖို့ပြင်ဆင်နေစဉ်ဗုဒ္ဓဘုနေ့မှာအဆက်အသွယ်ပြတ်တောက်ခဲ့တာပါ။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကလည်းနစ်မြုပ်သွားတဲ့ရေငုပ်တင်မောပေါ်ပါသွားသူရေရင်အမှုတန်း53ဦးရဲ့မိသားစုဝင်တွေစီကိုသူ့အနေနဲ့အလွန်ပဲစိတ်ထိတ်ခိုက်ဝမ်းနည်းရကြောင်းတနူးအနေနဲ့ကအမှားစကားပြောဆိုခဲ့ပါတယ်ရှင်။ဧပြီလ25ရက်ကမ္ဘာငှက်ဖျားယောဂနေ့အထိမ်းအမှတ်ဖြင့်ယောဂတိုက်ဖြတ်ရေးအောင်မြင်နေမှုကိုခြေခံပြီးကမ္ဘာကြီးမှာငှက်ဖျားယောဂလုံးဝကင်းစင်တဲ့အထိဆက်လက်လှုပ်ဆောင်သွားဖို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကတောင်းဆိုလိုက်ပါတယ်။ငှက်ဖျားယောဂပပျောက်ရေးပန်းနိုင်နဲ့အကွာအဝေးဘလောက်ပဲရောက်နေနိုင်ငံအားလုံးအတွက်ဖြစ်နိုင်ခြေရှိတဲ့ရည်မှန်းချက်ဖြစ်တယ်လို့ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကအခုလိုပြောကြားခဲ့ပါတယ်။
WHO has identified a set of 25 countries.
လာမယ့်ငါးနှစ်အတွင်းငှက်ဖျားယောဂလုံးဝပါပြဖို့အဆင့်ထိရောက်နိုင်တဲ့အလားအလာရှိနေတဲ့နိုင်ငံပေါင်း25နိုင်ငံကို WHO ကဖော်ထုတ်နိုင်ခဲ့ပါတယ်။အတူတကွလှုပ်ဆောင်ပြီးတဦးချင်းစီရဲ့အောင်မြင်မှုအပေါ်တည်ဆောက်ရေရှည်တည်တဲ့ရန်ပုံငွေနဲ့ထောက်ပံ့ပေးခြင်းအပြင်ကျွန်တော်တို့ဟာငှက်ဖျားယောဂကင်းစင်တဲ့ကမ္ဘာကြီးအဖြစ်အိမ်မက်မက်နိုင်ကြမှာဖြစ်ပါတယ်လို့ပြောသွားတာပါ။ငှက်ဖျားဟာကာကွယ်ကုသနိုင်တဲ့ယောဂဖြစ်ပါတယ်။ဒါပေမဲ့လည်းနှစ်စဉ်လူပေါင်း၄သိန်းကျော်သေဆုံးပြီးအများစုကတော့အာဖရိကတိုက်ဆာဟာရာရဝင်းဒေသကကလေးငယ်တွေဖြစ်ပါတယ်။ဒါပြင်နှစ်စဉ်ငှက်ဖျားယောဂကူးစက်သူပေါင်းတန်း100ကျော်ရှိနေပါတယ်ရှင
်။ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မြို့သက်နဲ့မိုက်ရင်ချင်းနိုင်တို့ပြောပြခဲ့တာပါ။အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရပါမယ်ရှင်။ဆီယနာသိမ့်မှုအရေးနိုင်ငံတကာရောက်မြန်မာတွေရဲ့စန့်ကျင်လှုပ်ရှားမှုတွေကိုကိုညံဝင်းအောင်ကစူးစီးတင်ပြပေးပါမယ်ရှင်
။ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းစစ်တပ်နဲ့ရဲရဲပြစ်ခတ်နှိမ်နှင်းမှုအတွင်းနေ့စဉ်ဒီပါလူတွေတေဆုံးလာခဲ့တာယာကနန်းနဲ့ချီရှိနေပြီဖြစ်ပါတယ်။ဒါကြောင့်ဗီဒီနိုင်ငံကပြဋ္ဌာန်းထားတဲ့ဥပဒေအရမြန်မာစစ်ကောင်စီကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ပြီးပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေလုပ်ဖို့ဒီတိုင်းနဲ့အိုင်ယာလန်မှာရှိတဲ့မြန်မာကျောင်းသားများတက်မကအဖွဲ့ကလန်ဒန်မြို့ဝက်စ်မင်စတာတံတားပေါ်မှာစနေနေ့ကစလို့အစာခံဆန္ဒပြရင်းဒီတိုင်းအစိုးရကိုတောင်းဆိုနေကြောင်းတက်မကဥက္ကဋ္ဌကိုကျော်မင်းဟန်က VOA ကိုပြောပါတယ
်ဟိုဟာ UK အစိုးရကိုပေါ့နော်ကျွန်တော်ရဲ့တောင်းဆိုချက်တွေကတော့ Terrorism Act 2000ကစစ်ကောင်စီကိုအကြမ်းဖက်အဖွဲ့အစည်းဖြစ်ကြီးညာပေးဖို့ကျွန်တော်တောင်းဆိုထားဖြစ်ပါတယ်အဲ့ဒါကိုကြီးညာမှာသူရဲ့ assets တွေပေါ့နော်ပြည်ထောင်နိုင်မှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတောင်းဆိုခဲ့ခြင်းဖြစ်ပါတယ်။ဒုတိယတောင်းဆိုချက်တစ်ခုကတော့ဒီ UK မှာရောက်နေတဲ့မြန်မာပြည်သူတွေပေါ့နော်။နိုင်ငံအချင်းချင်းပြန်လို့မရတဲ့လုံခြုံမှုရှိတဲ့မြန်မာပြည်သူတွေတို့ပေါ့နော်။ Protection Visa တစ်ခုကိုပေးဖို့ကျွန်တော်ကဆက်လက်ပြီးတောင်းဆိုနေရပါတယ်
။82နာရီကြာမဲ့ဒီအစာငတ်ခံဆန္ဒပြပွဲကို AB 24မိနစ်9နာရီကစတင်ခဲ့တာဖြစ်ပြီး AB 29မိနစ်မှာပြီးဆုံးမှာဖြစ်ပါတယ်။ Netherlands နိုင်ငံမှာတော့မြန်မာအရေး Netherlands နိုင်ငံသားတွေပိုသိလာအောင်နဲ့NUG အမျိုးသားအစိုးရကိုထောက်ခံပံ့ပိုးသွားမယ်ဆိုတာကိုပြသတဲ့အနေနဲ့ Novik Leslie Heligon မြို့တွေမှာရှိတဲ့ Tulip Banking လွင်ပြင်ကြားမှာမြန်မာမိသားစုတွေဆန္ဒထုတ်ပေါ်ပြတာပါလေ
NUG ကိုထောက်ခံရေးဒိုရေးဒိုရေ
းဆရာပြေးချာလေးဖွဲ့စည်းထားတဲ့ NUG National Unity Government ကိုဘာလို့ Netherlands ရောက်မြန်မာနိုင်ငံသားတွေအားလုံးကမြန်မာပြည်သူများအားလုံးနဲ့အတူတူထပ်တူထက်မြတ်ဟုတ်ကဲ့ပါတ
ယ်ကျမတို့နေတန်လန်ရောက်မြန်မာအလုံးဟာအမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံတဲ့အားနဲ့ကျမတို့ကဒီနေ့ဆန္ဒလာပထုတ်ပြီးကြတာဖြစ်ပါလေ
မဆွေဆွေအေးနဲ့မမေမြတ်မော်တို့ပြောတော့တာပါအလားတူအမေရိကန်နိုင်ငံပန်ဆယ်ဗေးနီးယားပြည်နယ်အလန်တောင်းမြို့ကပါကျုပ်ဆရာတော်ကြီးတည်ထောင်ထားတဲ့အနန္တသစ္စာဘုန်းတော်ကြီးကျောင်းမှာမြန်မာမိသားစုတွေက CRPH နဲ့ CDM တွေအတွက်ရေမုံငွေရှာတဲ့ဈေးရောင်းပွဲကိုလုပ်နေကြောင်းဆူရှိလုပ်ငန်းရှင်ကိုနူးနူးကပြောပါတယ
်ကျွန်တော်တို့ຫນွေဥဒေါ်လာရေးအတွက်ဈေးရောင်းပွဲလုပ်ပါတယ်လူတွေကတော့ဒီမှာအများကြီးပဲလာရောက်အားပေးတယ်ကျွန်တော်တို့ရှမ်းခေါက်ဆွဲရှိတယ်မာလာရှမ်းခေါက်ရောင်းတယ်အုံစိမ့်ဖြော်ရည်ဖာလူသာအကျော်စုံတင်မောဒီတောင်မုတ်ဖက်ထရောပေါက်စီဒီရောင်းရတဲ့ဟိုငွေကြေးလေးကိုကျွန်တော်အလှငွေအားလုံးထည့်ဖို့အတွက်ဟိုလှုပ်တဲ့ပွဲလေးဖြစ်တဲ့အတွက်အားလုံးလည်းစိတ်ရထက်သန်သွားတဲ့အများကြီးလာရောက်အားပေးပါတယ်
ဒါအပြင်မြန်မာအရေးဘာတွေရှိဆက်လုပ်ကြမလဲဆိုတဲ့ online ဆွေးနွေးပွဲတွေကိုဒီတိန်နဲ့အမေရိကန်ပြည်ထောင်စုတို့မှတနင်္ဂနွေနေ့ကပြုလုပ်ခဲ့ကြပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင် ဆီယနာတိမ်မှုဆန့်ကျင်တဲ့ပြည်သူတွေနဲ့ပူးပေါင်းလူသူတွေစစ်တပ်တွင်မှာအများအပြားရှိနေတယ်လို့လွတ်မြောက်နေမြေကိုတင်ဆောင်လာတဲ့မန္တလေးတိုင်းမိထီလာအခြေစိုက်တပ်မ69ကဒုတိယတန်းစီရေးစစ်ထောက်တာဝန်ယူထားတဲ့ဗိုလ်မှူးတဦးကပြောပါတယ်ထိုင်းခြေစိုက် VOE သတင်းတောက်မအေးအေးမှကတင်ပြပါမယ်ရှင
်မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးကောင်စီကအာဏာသိမ်းလိုက်ပြီးတဲ့နောက်အရက်သားနဲ့ကြောင်းသားပြည်သူ900ကျော်ကိုတပ်ဖြတ်မှုတွေလုပ်ခဲ့တာကြောင့်စစ်တပ်ရဲ့ဖိနှိပ်မှုရက်စက်မှုလူမဆန်မှုတွေအပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခံရတာပါဒီလိုဖြစ်နေတဲ့အပေါ်မှာတပ်တွဲမှလည်းတပ်ကထွက်ချင်သူတွေကိုဖိနှိပ်မှုတွေဇက်တိုက်လုပ်လာတယ်ဆိုပြီးတင်းချောင်နေရတဲ့ဗိုလ်မှူးဖိတ်တော်ဦးကပြောပြပါတယ
်အဲလူမှုတိုင်ဝန်ကပွင့်လင်းလာတာရှိတယ်ဒီဘက်အဲ့ဒါဖုန်းနေပါလေအဲဒီလိုဆိုရှယ်တွေပွင့်လင်းလာတာရှိရခြင်းပါဒီမိတ်ဆန်တဲ့ဟာတွေပါတယ်မခံစားနိုင်တဲ့ပညာတတ်တဲ့လူတွေပုံများလာတော့ညာတော့သူတို့ဒါကိုငါတို့မဖြစ်ဖြစ်အောင်ဖောက်ခွတ်မယ်ဆိုတဲ့လူတွေဒီငွေကြေးရတယ်ဒီလိုမျိုးဒီတက်ကိုစုံဖာပြီးတော့တခြားတော့ရှောင်ရတာတွေရှိတယ်အဲ့လိုမျိုးရှိလာတဲ့အတွက်ဒါအရာရှိတိုင်းတွေပြီးလာတာများလာတဲ့အတွက်ဒီအရာရှိတယောက်ဖက်ပြီးရပါ냐ဆိုသူ့ရဲ့စဉ်းစားစဉ်းစားရတာသူတို့ထောင်သုံးမြစ်တို့ကလို့ချတာပေါ့နောက်ကွင်းဒီစစ်ပြေးအဖြစ်ပြင်ညာပြီးတော့မာဒန်၂၀ရက်ပြီလို့ခုနဖြစ်တာ၂၀ရက်ပြီလို့ကြိုးလာပြီကျွန်တော်အဲလိုစစ်ကြီးအဖြစ်ကြီးညာပြီးတော့မာဒန်ကျွန်တော်အရာရှိဆိုရင်တော့ဒါမှချွင်းလည်းမရှိထောင်သုံးနှစ်ချတယ်အဲအဲ့ဒါနေမှာအဲ့ထောင်သုံးနှစ်ချလာလည်းမပြောက်လို့ထက်ခွက်ပြီးကြတော့၅နှစ်ချတယ်အဲ၅နှစ်လည်းမရတော့ကြတော့ဒီခုနှစ်ချင်းချမယ်ဆိုပြအဲနောက်ကျရင်ဒီစစ်ကြီးကို1900နှစ်အပြင်မှာကျွန်တော်တို့တခါငွေတော့တက်မလို့မှာပုံမှန်65လို့ခေါ်တယ်အရင်ကပုံမှန်လို့လည်းခေါ်ကြတာဘုမစစ်ကြီးကအောင်ပြီးကြတော့အမလိုက်နာရအမှုဆိုပြီးတော့မှအဲဒါနဲ့ပါအရင်းနေတယ်ဆိုတော့အဲဒီစီလီယံ365ဒီအဲထောင်နှစ်ကြီးလက်ချလို့ရတယ်ထောင်နှစ်ကြီးကိုဒါကြက်ကလောက်ချလို့ရတယ်ပြည့်မှုမျိုးနဲ့နှစ်ခုတွဲပြီးတော့အဲဒီစီလီယံမှုတော့365ညောချမယ်လို့ပါလို့ဖြစ်လာတာပေါ့
အသက်35နှစ်ခန့်ရှိတဲ့ဗိုလ်မှူးဟိန်းတော်ဦးဟာစစ်တပ်တွင်းမှာနှစ်ပေါင်း16နှစ်ကျော်လောက်နေထိုင်ခဲ့ရတဲ့အတွက်တက်သွင်းဖိနှိပ်မှုတွေကိုကောင်းကောင်းသိခဲ့ပြီးအခုလိုမျိုးလူငယ်တွေအရက်သားတွေကိုပြစ်ခတ်တာတွေကိုလက်မခံနိုင်ကြောင်းအဲ့အတွက်စီရီယန်စစ်သားဖြစ်ခဲ့ရကြောင်းလက်ရှိတိုက်ပွဲဝင်နေတဲ့မျိုးဆက်သစ် generation Z တွေရဲ့ဇွဲလုံးလာကိုလည်းအတိမတ်ပြုပြီးလက်နက်ချင်းမမျှသေးတဲ့အတွက်တေးချပြင်ဆင်ပြီးမှတိုက်ပွဲဝင်စေချင်တယ်လို့လည်းပြောပြပါဗျာ
။ဒါတိုင်းမျိုးအတွက်တော်တော်ရင်းနဲ့ညီနေတယ်လို့ပဲမြင်တာပေါ့နော်။အဲ့ဒီအတွက်သူတို့ကဆန်းဆန်းဆန်းဆန်းမှုတွေပြည့်ရှိတယ်။တော်တော်လည်းရင်းနဲ့ညီနေတယ်ပေါ့။ဒါပေမဲ့သူတို့ပြောချင်တာကဒါညီတွေညီနေကိုယ့်ရဲ့အုံနောက်ကိုတော်တော်တုံးစီချင်နော်။ဒါလို့ပြောရလဲဆိုရင်ဒါတဲ့ကျင်းနမရတယ်ပုပတော်ကိုလေ့ကျင့်မှုနည်းနည်းလေးလေ့ကျင့်မှုတွေရောကျန်တဲ့အရာတွေကိုမင်းတို့လုပ်ဖို့လိုနေတာပေါ့ဒါနဲ့စိတ်သက်တွေကိုတော့ရှော့ပလိုက်လို့ပြဒီစိတ်သက်တွေကိုညှိနေတာလေဒီအားတွေကိုလိုချင်တဲ့ဟာကိုရအောင်တောင်းဆုရဲပဲတတိကြီးကြောင်းမလို့ဒါဒီနေ့ဒီလိုမျိုးမှဒါနည်းနည်းတော့အဆအပြေထူးခြားမှုတွေတော့ရလာမှာပါမြင်သူတို့လိုချင်တဲ့ဟာဖြစ်တယ်လေဒါဖြစ်ဖို့ဖြစ်လာမယ်လို့ပဲအောင်ကြီးကြုံကြည်ထားပါတယ်ဒီနေ့ဒီလိုဒါကိုအတက်ကိုတော့ကိုရှာကြံပြီးတော့မမဖြစ်အောင်ပေါ့နော်အဲ့အနေကိုရှာကြည့်ပြီးတော့မွေးကြတယောက်တယောက်တည်းအကုန်လုံးကနော်ဒါတိုင်းကြီးအတွက်တန်းကြီးရဲ့ရေစနာလေးပဲ
မြမရေနဲ့ပတ်သက်လို့ AB လ24ရက်နေ့ကလုပ်ခဲ့တဲ့အာဆီယံဆုံးဖြတ်ချက်ကိုလည်းလက်မခံနိုင်ကြအောင်အာဆီယံဟာသူတို့နိုင်ငံတွေရဲ့မျိုးသားအကျိုးစီးပွားကိုဒါတခြားလုံးကြီးခဲ့ကြောင်းကိုလည်းပြောသွားခဲ့ပါတယ
်ဒီအာဆီယံနဲ့ကြည့်ပဲနိုင်ငံနဲ့ကြည့်သူရဲ့မျိုးသားအကျိုးစီးပွားကိုသူအရင်စဉ်းစားမှာပဲသူရဲ့မျိုးသားအကျိုးစီးပွားကိုစဉ်းစားပြီးတော့မှသူတို့အလုပ်လုပ်ကြတော့မှဒါကြောင့်လည်းအဲ့ဒါကျန်တဲ့ပြည်သူကဘယ်တော့ပါပြောနေရင်သူတို့ပြည်သူကရွေးချယ်တာတွေကိုသူတို့လက်မခံနိုင်နဲ့အဲဒီလိုမျိုးဖြစ်လာတဲ့ဟာတွေကိုသူတို့တွေ့တယ်အဲတွေ့ပြီးတော့ကထွက်လာတဲ့ result ကလည်းဒီအကြမ်းဖက်တဲ့အုပ်စုကြီးကနေပြီးမှပြည်မှာဆိုတော့ဒီတော့တကဘာလုံးနဲ့ပြည်နေရတယ်ပါကြည့်ရင်လည်းမြန်မာနိုင်ငံဘုန်းတို့ထောင်တက်လာရင်သူတို့ကြော်မှကြောက်တယ်သူကတော့အဲကိုယ့်ကကောင်းမှဟိုမနာလိုတဲ့လူတွေအဖွဲ့အစည်းရလဲတာရှိနေရနော်ကိုယ့်ရဲ့ချန်မျိုးပပလေးမောင်ရှိနေတာ
လုံုံတဲ့နေရာကိုတိတ်ဆောင်လာတဲ့ဗိုလ်မှူးဟိန်းတော်ဦးနဲ့အတူနောက်ထပ်စစ်တပ်ထဲကထွက်လာတဲ့တပ်မှုတွေလည်းရှိနေပြီးအမျိုးသားညီညွတ်ရေးအစိုးရအောက်မှာပြည်သူအကျိုးစီးပွားအတွက်တက်ဆွမ်းတွေလှုပ်ဆောင်သွားမယ်လို့လည်းပြောဆိုသွားပါတယ်ရှင်
ဒီ American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုလူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တင်းနှလာနေမနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်မကြခင်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့သတင်းလေးကသုတအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ကြရပါမယ်ဒီမတိုင်ခင်အခုရင်ဆုံးမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ပြပေးပါမယ်ရှင်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာစနေနေ့ကမြန်မာရေးအာဆီယံအထူးအစည်းအဝေးမှာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားညင်ညာချက်ကိုအာဆီယံတာဝန်ရှိသူတွေကဖတ်ကြားခဲ့တဲ့အကြောင်း NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်က VOA ကိုပြောပါတယ်စီအွေကိုကိုယ်တိုင်တက်တဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမြောင်လိုင်ဟာမြန်မာပြည်သူတွေအနှင်းထတဲ့အာဏာကိုအကြမ်းဖက်လုယူထားသူတူဖြစ်တယ်ဆိုတာကိုတတိပေးရာရောက်ပါတယ်လို့လဲဒေါ်စင်မအောင်ကပြောပါတယ်မြန်မာရေးအာဆီယံအထူးစီအွေရလက်အပေါ်ဒေါ်စင်မအောင်ကိုမဟင်ချင်းနိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
ဒေါ်စင်မအောင်ရှင
်ဟုတ်ကဲ့မင်္ဂလာပ
ါမြမအရေးဒီအာဆီယံအထူးစည်းဝေးကိုအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပသွားတယ်နောက်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်လည်းလူကိုယ်တိုင်သွားပြီးတက်ရောက်ပါတယ်ဆိုတော့ဒီမြမအရေးအာဆီယံအထူးစည်းဝေးရဲ့အခုဒီရလက်ကိုပေါ့နော်ဒေါ်စင်မအောင်တို့ဘယ်လိုမြင်ပါလဲရှင
်ကြိုပြီးတော့ညှော်လင့်ထားတဲ့အတိုင်းပါပဲအတိကျတဲ့အရေးရာတဲ့အချက်လက်ကြီးတော့မဟုတ်ပါဘူးဟိုအထူးအဖြစ်တော့ခုနကဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာထောက်ပံ့နေပေးမယ်ဆိုတာမျိုးတွေနောက်ပြီးတော့ဒီ special envoy ပေါ့လေအဓိကတော့ UN special envoy ကိုတော့မဝင်ခွင့်မပေးလောက်ပိုင်းခွင့်မပေးတဲ့အခြေအနေမျိုးမှာအခုအာဆီယံကနေပြီးတော့ envoy လုပ်မယ်ဆိုတာကကျမတို့ဒီအတွက်ကတိတ်ပြီးတော့မျှော်လင့်စရာမရှိပါဘူးအဲနောက်တစ်ခုကပထမဆုံးအချက်ပေါ့နော်ဒီ5 consensus ရဲ့ပထမဆုံးအချက်မှာပါတဲ့ခုန all parties share exercise utmost restraint ဆိုရယ် all parties လို့ပြောလိုက်တာဟာကိုကဒါပြည်သူလူထုတစ်ဖက်သက်စစ်တပ်ရဲ့အကျံဖက်ခံနေရတဲ့ပြည်သူလူထုတွေရဲ့ခံစားချက်တွေဖြစ်ပေါ်နေရတဲ့လက်တွေ့လက်ရှိပကတိတရားကိုမျက်ကွယ်ပြုထားတဲ့အချက်လက်လို့ကျွန်မမြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့မနေ့ရနေမဲ့ဘူအာဆီယံကဒီ consensus ထုတ်ပြီးညနေပိုင်းနေမဲ့နော်ဒီမှာတန်ငင်းချမ်းဆိုတာနဲ့တန်မုံပြီးပြီးတော့ဆန္ဒထုတ်ပေါ်တဲ့အမျိုးသမီးတွေကိုလမ်းပေါ်ခေါ်ပြီးတော့အတင်းဖိအားပေးပြီးတော့တချင်းဆိုခိုင်းနေကခိုင်းနေဆိုတဲ့တကယ်အကာအင်တွေကိုပြပြစီတဲ့ကြမ်းဖက်မှုတွေပေါ့နော်။အလုပ်တဲ့ကိစ္စမျိုးတွေကဆက်ဖြစ်နေတယ်။ဖန်စီထိန်သိမ်းမှုတွေကလည်းဆက်ဖြစ်နေတယ်ဆိုတော့ဒါတစ်ဖက်သက်ဖြစ်နေတဲ့အပေါ်မှာဘာကြောင့် all parties လို့သုံးရတာလဲဆိုတော့ဒါဟာအာဆီယံကိုနိုင်ကိုနိုင်ကိုကမြန်မာပြည်တွင်းမှာဖြစ်ပေါ်နေတဲ့ဒီအာဆီယံ people လို့ပြည့်ရဲ့အစိတ်ပိုင်းဖြစ်တဲ့ပြည်သူလူထုရဲ့အတန်ကိုကိုစားပြုနိုင်ခြင်းမရှိတဲ့ consensus လို့ပဲကျွန်မအနေနဲ့ပြောချင်ပါတယ်။
အဲ့တော့အာဆီယံကအထူးစည်းဝေးမတိုင်ခင်မှာဒီ NUG အမျိုးသားညီညွတ်ရေးအစိုးရကိုလည်းသူတို့ဆက်သွယ်တယ်လို့ကြားရရှင်အဲ့ဒါလည်းဟုတ်မဟုတ်ပေါ့နော်ဒေါ်စင်မအောင်တို့အာဆီယံဘက်ကဟိုဆက်သွယ်ခြင်းရှိမရှိပေါ့နော်သိလို့ရမှာရှင်
သိရပါတယ်ကျမတို့အခုအာဆီယံရဲ့ဥက္ကဋ္ဌ chairperson စီကိုလည်းကျမတို့ NUG ကနိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့ကျမတို့စာပေးပို့ပါတယ်အဲ့ statement ကိုလည်းဖတ်သွားတယ်လို့ကျမတို့တတိယပြန်လဲသိရပါတယ်ထို့အတူအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးတို့ကလည်းဆက်သွယ်ပြီးတော့ဗမာဒီအစည်းအဝေးမှာပြောချင်လဲ NUG ရဲ့အသံကိုသူတို့ offer လုပ်ပါတယ်အဲအထူးသဖြင့်အစည်းအဝေးမလုပ်ခင်နိုင်ငံခြားရေးဝန်ကြီးတွေရဲ့ညနေပိုင်းမှာရှိတယ်ပေါ့နော်အစည်းအဝေးမတိုင်ခင်တရက်ညနေမှာသူတားတွေကိုနိုင်ငံခြားရေးဝန်ကြီးတွေအားလုံးစီကိုသူတို့ဖြန့်ဝေပေးပါတယ်ဆိုတော့ပြောရလို့ရှိရင်အဲဆက်သွယ်ရဆိုတော့အဲ့ဒီလိုမျိုးဆက်သွယ်ပြီးတော့ကျမတို့စီရဲ့အတန်ဘာပြောချင်လဲဒီစီဝေးမှာဘာပြောချင်လဲဆိုပြီးတော့ offer လောက်တာရှိပါတယ်ဆိုတော့အဲ့ဒီ offer ကိုဟိုကျမတို့ရရှိခဲ့ပါတယ်အင်ဒိုနီးရှားစီကနေပြီးတော့လေ
အဲ့တော့ဟို NUG ဘက်ကကြတော့သူတို့အဲ့ဒီအထူးစီဝေးမှာ NUG ရဲ့သဘောထားကိုသူတို့ဖတ်သွားတယ်လို့ကြားရဲဆိုတာအဲ့ဒါအတိအကျသူတို့ပြန်ပြောသေးလား
ဟုတ်ကဲ့တကားပိတ်အစည်းအဝေးဖြစ်တဲ့အတွက်ကြောင့်မို့လို့တော့ဒါအကုန်လုံးတော့သူတို့အပြင်ကိုထုတ်ပြန်တာမရှိပါဘူးအဲကျွန်တော်တို့ဆက်သွယ်နေတဲ့ချက်ကနေပြီးတော့ဒီဟာကိုသူတို့တင်ပြသွားတယ်ဖတ်ကြားသွားတယ်လို့ကျွန်တော်တို့သတင်းပြန်သိရပါတယ်
အဲ့တော့ NUG ကပေါ့နော်အဲ့ဒီအထူးစီဝေးတဲ့အပွဲအတွက်ကိုအဓိကဘာတွေတင်ပြခဲ့လဲရှင်
အဓိကတော့စစ်တပ်အာဏာသိမ်းမှုကိုနောက်ပြီးတော့စစ်ကောင်စီကိုအတိမတ်မပြုဖို့ရယ်နောက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားတဲ့နော်ဟိုခေါင်းဆောင်တွေအပါအဝင်တရားလက်ဖမ်းဆီးထိန်းသိမ်းထားရတဲ့ခံရတဲ့သူတွေအားလုံးကိုပြန်လုပ်ဖို့ခုနဒီအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့လို့ပေါ့နော်ဆိုတော့နောက်ပြီးတော့အာဆီယံချာတာမှာပါတဲ့အတိုင်းအန်ကွန်စတီကျူရှင်နယ်ဖြစ်တဲ့အတွက်ကြောင့်မို့လို့ဒီရှေ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီညွတ်ဖဲတဲ့လောက်ခဲ့တဲ့စစ်ကောင်စီကိုအတိမတ်မပြုတ်ဘူးနောက်ပြီးတော့တတိထားဖို့လို့ဒီအာဆီယံရဲ့ ဒီအစည်းအဝေးနဲ့ဒီဟာတွေဟာအချိန်ဆွဲတာမျိုးစစ်ကောင်စီရဲ့အသုံးချတာမခံရဘူးလို့ဆိုပြီးတော့ကျွန်တော်တို့ message တွေပေးခဲ့ပါတယ
်။ဘာပဲပြောပေါ့နော်အာဆီယံကအခုလိုမြမအရေးကိစ္စကိုသူတို့လေးနဲ့ထားပြီးတော့ဆောင်ရွက်လာတဲ့ကိစ္စပေါ့နော်။ထိုင်းဝန်ကြီးချုပ်နဲ့ဖိလစ်ပိုင်သမ္မတလွယ်လွယ်ပြီးတော့ဂျန်တဲ့နိုင်ငံတွေကနော်ဝန်ကြီးချုပ်တို့သမ္မတတို့ကိုယ်တိုင်တက်ရောက်ခဲ့တဲ့အစည်းအဝေးအနေထားမှာပေါ့နော်။အဲ့တော့တို့မြမအရေးကိုအခုတို့ဘယ်လိုဆက်လက်ကင်တွယ်သွားမယ်ဆိုတဲ့အပိုင်းမှာလဲတစ်ဖက်မှာလဲအခုဒေါ်စင်မအောင်တို့သုံးသက်တာကအာဆီယံဘက်ကဆောင်ရွက်ချက်တွေကထိရောက်မှုမရှိနိုင်ဘူးဆိုလို့ရှိရင်ရှေ့ဆက်ပေါ့နော်။အခုမြမအရေးကိုနိုင်ငံတကာဘက်ကဘယ်လိုဆောင်ရွက်သွားဖို့ဒေါ်စင်မအောင်တို့မြင်လဲရှင့်။
ပထဝီနိုင်ငံရေးအနေထားရရောပေါ့နော်ကမ္ဘာဒီနိုင်ငံကြီးရဲ့အနေထားရရောကျွန်တော်တို့ဒီအစပြုခဲ့တာဟာပြည်တွင်းကဘယ်အစပြုခဲ့တာဖြစ်တယ်ပေါ့နော်ဒီလက်မခံတာပြည်မလက်မခံတာနောက်ကျွန်တော်တို့ပြည်သူလူထုကိုယ်တိုင်ကဒီစစ်ကောင်စီအာဏာသိမ်းတာနဲ့မြန်မာပြည်နောက်ထပ်အာဏာရှင်တကြောတစ်ပတ်အစိုးရတန်လျာလည်းမဲ့ဒီတန်လျာကြီးကိုကျွန်တော်တို့ဖျက်ချနေကြတာဖြစ်တယ်ဆိုတော့တကယ့်ကိုပေါ့နော်ဟို organic ဖြစ်တယ်ကိုပြည်ပြန်အစ်မှန်ဖြစ်လာတဲ့သဘောထားတွေပြည်တွင်းကအင်အားနဲ့ကျွန်တော်တို့ပြည်သူလူထုနဲ့အတူတူအခုမြို့သားညီညွတ်ရေးအစိုးရအဖွဲ့ကအတူတူအားလုံးဝိုင်းရံပြီးတော့ကိုခုကိုအားနဲ့ပဲကျွန်တော်တို့အထူးကရုံးကြရမှာဖြစ်တယ်။အဲ့ဒီလိုရုံးတဲ့ကိစ္စတွေအပေါ်မှာနိုင်ငံတကာကပေါ့နော်ခြံရံလာဖို့လို့အတိမတ်ပြုလာဖို့လို့ကတော့ကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်နေရမှာဖြစ်တယ်။ဆိုတော့အပြင်ကအားကိုကျွန်တော်တို့အားကိုလို့အလုံးစုံအားကိုပြီးကျွန်တော်တို့ဘာမှမလုပ်ဘဲနေလို့မရပါဘူး။ကျွန်တော်တို့ဘက်ကအထူးကအရင်ကိုတိုင်းပြည်ရဲ့အကြောင်းလဲအတွက်ကိုတိုင်းတူးချင်းတယောက်ချင်းစီကဆလုံးလို့ရပါမှာနိုင်ငံရေးအရာတာဝန်ရှိနေတဲ့ဦးဆောင်မှုပေးနေတဲ့ NUG အပါအဝင်တူးချင်းတယောက်ချင်းနိုင်ငံသူနိုင်ငံသားတွေကလည်းသူတို့ရဲ့သဘောထားတွေကိုထုတ်ပေါ်နေတယ်ဆက်လက်ပြီးတော့ကျွန်တော်တို့ပို့ပြီးတန်မာဖို့ကျွန်တော်တို့ပို့အားရှိဖို့ပို့ပြီးတော့စူးစီးပြီးတော့ပို့ပြီးတော့ကြက်ကြက်ခံနိုင်မှုပို့ပြီးတော့အရေးကြီးလာပါတယ်တစ်ချက်ပါနောက်ဒုတိယတစ်ချက်ကပထဝီနိုင်ငံရေးအနေထားရအရေးကြီးတဲ့အိမ်ကြီးချင်းနိုင်ငံတွေအပေါ်မှာလည်းကျွန်တော်တို့တိုင်းပြည်ရဲ့ကွန်ပျူတာမှုဒီမိုကရေစီအသွင်ကူးပြောင်းမှုဟာအင်းနီနာချင်းနိုင်ငံတွေအတွက်ဒါကောင်းကျိုးကိုတည်ဆောက်လာမှာဖြစ်တယ်။မြန်မာနိုင်ငံရေးစနစ်ကိုပြည်တွင်းမှာကျင့်သုံးနေဖြစ်စီအင်းနီနာချင်းနိုင်ငံတွေရဲ့ငြိမ်းချမ်းမှုနဲ့ကွန်ပျူတာမှုကိုထောက်ပံ့ဖြစ်စီမှာဖြစ်တယ်ဆိုတော့ကျွန်တော်တို့ဒီထက်ပိုပြီးတော့သဘောပေါက်နားလည်အောင် engage လုပ်ပြီးတော့ဆောင်ရွက်သွားကြမှာလို့မြင်ပါတယ်ဗျ။
အခုဆိုရင်ပေါ့နော်ဒီအာဆီယံအထူးစည်းဝေးပွဲမှာဒီဒေါ်စင်မောင်တို့ဒီအမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားထုတ်ပြန်ချက်ကိုပေါ့နော်သူတို့ဟိုဒီစည်းဝေးမှာပို့ချုပ်မှုကြီးမင်းအောင်လှိုင်ရှေ့မှာပဲဒါဟိုသူတို့ဖတ်ကြားပေးခဲ့တယ်ဆိုတဲ့အနေထားမှာရောဟိုဘာပြောပြောပေါ့နော်အာဆီယံဘက်ကနောက်ပြီးတော့ဒီပို့ချုပ်မှုကြီးမင်းအောင်လှိုင်လည်းသူတို့တိုက်တွန်းတဲ့အထဲမှာဒီသက်ဆိုင်သူအားလုံးရဲ့ဆွေးနွေးဖို့ပေါ့နော်အခုဒီအာဆီယံရဲ့အထူးကိုယ်စားလှယ်ကိုလည်းသူတို့ခန့်အပ်ပြီးဆောင်ရွက်မယ်ဆိုတဲ့အပိုင်းမှာရောအဲ့ဒါနီးလန်းတစ်ခုနေနဲ့ဟိုဖြစ်လာနိုင်ဘူးရောမရှိဘူးလားရှင
်စစ်ကောင်စီနဲ့ထိုင်ပြီးတော့ငါပြောဖို့ဆိုရင်တော့စစ်ကောင်စီရဲ့သွေးစွန်းနေတဲ့လက်တွေကိုအရင်ပြန်ပြီးတော့ပြင်ဆင်ဖို့ပြောင်းလဲဖို့လိုပါလိမ့်မယ်ခုနပြောသလိုအာဆီယံကိုယ်တိုင်ကဒီလောက်လူတက်ပြီးတော့အကျန်းဖတ်တဲ့စစ်ကောင်ဆောင်ကိုအတူတူထိုင်ပြီးစကားပြောတာကတကယ်တော့အဖြစ်အဲ့လိုစကားပြောပြီးတော့မှအဖြစ်တခုကောင်းကောင်းမရဘူးဆိုတော့အာဆီယံရဲ့ပုံရိပ်ကိုလည်းကြာဆင်းစေမှာဖြစ်တယ်။ထို့အတူကျွန်တော်တို့ပြည်တွင်းမှာလည်းပြည်သူလူထုရဲ့အသံကိုနားထောင်ရပါတယ်။ဆိုတော့ကျွန်တော်တို့ကိုယ်တိုင်နိုင်ငံရေးအရာ principle အရာရောပြည်သူလူထုရဲ့သဘောထားအမြင်တွေအရာရောအခုလက်ရှိရှိနေတဲ့စစ်ကောင်းဆောင်တွေတော့စကားပြောဖို့ခက်ပါတယ်။ဆိုတော့သူကိုယ်တိုင်ကသူ့အမှားယွင်းကိုအရင်ဝန်ခံရမယ်။ပြီးတော့တာဝန်ယူရမယ်။တာဝန်ခံရမယ်။ဒါဆိုရင်ကျွန်တော်တို့စကားပြောဖို့လမ်းစာပွင့်သွားမှာဖြစ်ပါတယ်။အဲ့တော့ပြည်သူလူထုအပေါ်မှာเนาะလူသားတွေအပေါ်မှာကျူးလွန်တဲ့ပြစ်မှုတွေကိုထပ်ထပ်ခါခါကျူးလွန်ခဲ့တဲ့သူတယောက်နဲ့ကျွန်တော်တို့ကဥရဖားရစကားပြောဖို့အစီအစဉ်မရှိပါဘူး။နိုင်ငံရေးဟာဒါလောက်ဒီနဲ့တွဲဆုံဆွေးနွေးတဲ့ဒီနဲ့ဖြည့်ရှင်းရမယ်ဆိုတော့ကျွန်တော်တို့လက်ခံပါတယ်။ဒါအန်ဒီမှာပန်းနိုင်ဖြစ်တယ်။နောက်ဆုံးစစ်ပွဲတွေတောင်ဒီလိုပဲဖြည့်ရှင်းရတာဖြစ်တယ်။ဒါပေမဲ့ကိုယ့်ရဲ့အမားကိုကိုယ့်အဖြစ်ကိုကိုယ်ဝန်ခံထားခြင်းမရှိတဲ့ခေါင်းဆောင်ဆက်လက်ပြီးတော့ကျူးလွန်နေတဲ့အဲရာဇဝတ်တာတပိုင်းဖြစ်နေတဲ့ခေါင်းဆောင်တွေနဲ့တော့ကျမတို့စကားပြောဖို့ခက်ပါတယ်ပထမဆုံးစကားပြောဖို့ဆိုရင်စစ်ကောင်စီကိုယ်တိုင်ကသူတို့ကျူးလွန်ခဲ့တဲ့သူဒါမှမဟုတ်ခေါင်းဆောင်တွေကိုဖယ်ရှားပြီးတော့အမှန်တကယ်ပြုပြင်ပြောင်းလဲရေးနဲ့တကယ်ကိုဒီမိုကရေစီအသွင်ကူးပြောင်းရေးထို့အတူပြည်သူလူထုနဲ့တိုင်းသားတွေလိုအပ်နေတဲ့ပန်းနိုင်ကိုအတူတူသွားမယ်ဆိုတော့ဖြည့်ရှင်းဖို့ထိရှာလိုတယ်ဆိုတော့စိတ်နဲ့ချင်းကက်လာပြီဆိုတော့ကျမတို့စကားပြောဖို့ဆန္ဒရှိပါတယ်
အခုဒီ NUG အမျိုးသားညီညွတ်ရေးအစိုးရပေါ်အာဆီယံရဲ့သဘောထားရောဘယ်လိုတွေ့ရလဲရှင
်အဓိကတော့ကျမတို့2020ရွေးကောက်ပွဲမှာရွေးကောက်တင်မြှောက်ခံထားရတဲ့လွတ်တော်ကိုယ်စားလှယ်ကြီးဖြစ်တဲ့ရွေးကောက်ပွဲရလဒ်ကိုတို့အတိအမှတ်ပြုတယ်ဆိုတဲ့စတန်းကနေရက်ပြီးတော့မှဒီရွေးကောက်တင်မြှောက်ခံထားရတဲ့လွတ်တော်ကိုယ်စားလှယ်ကြီးကိုအခြေပြုပြီးတော့လွတ်တော်ကိုယ်စားလှယ်ကနေပြီးတော့အင်ရှိတ်လုပ်ထားတယ်တော့တကယ်ဟိုတိုင်းသားတွေ နိုင်ငံရေးပါတီတွေနဲ့ stakeholder တွေအကုန်လုံးနဲ့စကားပြောဆွေးနွေးပြီးတော့ထွက်ပေါ်လာတဲ့ NUG အပေါ်မှာလည်းသူတို့ဆက်လက်ပြီးတော့ဒီရဲ့အတန်တွေကိုတော့နားထောင်သွားဖို့လို့ရှိပါတယ်ဒီလိုပဲကျွန်တော်တို့နားလည်ခုန CRPH ပေါ့နော်ဒီရွေးကောက်တင်မြှောက်ပြန်လွှတ်တော်ကိုယ်စားလှယ်တွေနဲ့ကလေးကသူတို့ဆက်လက်ပြီးဆောင်ရွက်နေတာရှိသလိုကျွန်တော်တို့ ASEAN မှာလည်း Parliamentarian ASEAN Parliamentary Group ဆိုတာရှိပါတယ်ဒါကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်ဘဝတွေကပြီးခဲ့တဲ့9နှစ်ကလေးကဒီလွှတ်တော်ချင်းချင်းဆက်ဆံဆောင်ရွက်မှုတွေမှာ ASEAN Parliament နဲ့လည်းဆက်သွယ်ဆောင်ရွက်နေတာရှိတယ်အဲ့တော့ဒီတရားဝင်မှုကို ASEAN ကိုယ်တိုင်ကညှင်းပယ်လို့မရပါဘူးအဲ့ဒီအတွက်ကြောင့်မို့လို့အဲသူတို့ဘလို့ပဲအဲ့ပေါ်တော့နိုင်ငံရေးရာ controversy ဖြစ်စရာတွေရှိနေပါစေ။အဲကျွန်တော်တို့ရဲ့ဖြစ်တည်မှုပြည်သူလူထုရဲ့ရွေးကောက်တင်မြှောက်ထားတဲ့ mandate တွေပေါ်မှာအာဆီယံကိုယ်တိုင်ကညှင်းပယ်လို့မရပါဘူး။တော့ကျွန်တော်တို့ကိုနဲ့စကားမပြောဘဲနဲ့တော့မြန်မာပြည်ရဲ့အသွေးကူးပြောင်းရေးကို negotiate လုပ်မယ်၊စကားပြောမယ်လို့လုပ်မယ်ဆိုလို့ရှိရင်တော့အာဆီယံအနေနဲ့လည်းခက်ခဲဖြစ်သွားပါလိမ့်မယ
်။အခုဒီဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်ပေါ့နော်။အင်ဒိုနီးရှားနိုင်ငံကိုသွားပြီးတော့အာဆီယံအထူးစည်းဝေးကိုတက်တဲ့အတွက်ကောသုံးသက်ချက်တွေထဲမှာပေါ့နော်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အတွက်တော့ဟိုအသက်ရှူပေါက်ဟိုရသွားတယ်ဆိုတော့သုံးသက်ချက်တွေရှိရဆိုတော့ဒီပေါ်မှာရောဒေါ်စင်မောင်တို့ဘယ်လိုမြင်လဲရှင
်အဲဒါတော့ရှင်းလင်းပါတယ်ရှင်းလင်းပါတယ်ဆိုတော့တစ်ဖက်ကလည်းအာဆီယံခေါင်းဆောင်တွေအနေနဲ့ကတော့အာဆီယံဒေသရင်းနိုင်ငံတခုရဲ့ပြဿနာကိုဒါသူတို့စူးစမ်းပြီးတော့ဖြေရှင်းနဲ့အထောက်အမှုလို့တော့ပြောလို့ရတယ်တစ်ဖက်ကလည်းဒီစစ်ကောင်စီခေါင်းဆောင်အနေနဲ့ကတော့သူတို့အတွက်လည်းအကျိုးအမြတ်မရှိဘဲနဲ့တော့သွားတက်မှာတော့မဟုတ်ဘူး။ဒါအမတန်ဒါထွက်ပေါက်လို့ယူဆလို့သွားတွေ့တာဖြစ်မှာပေါ့။ဘာဖြစ်လို့လဲဆိုတော့တာမန်ဒီစစ်ကောင်စီကောင်းဆောင်နေနေပြည်တွင်းမှာရောက်ရှိနေတဲ့တာမန်ပေါ့နော်။တာမန်ကြီးတွေနဲ့တော့မှတွေ့ဆုံခွင့်ကိုအချိန်ချင်းညင်းပယ်တယ်။ကို့ဖိအားပေးမဲ့သူတွေအမှန်တရားကိုပြောမဲ့သူတွေနဲ့ဆိုတွေ့ဆုံဖို့အများနဲ့ညင်းပယ်နေတဲ့စစ်ကောင်စီရဲ့ကောင်းဆောင်တယောက်အနေနဲ့အာဆီယံအစည်းအဝေးကိုသွားတက်ရတယ်ဆိုတာသူ့အတွက်တစုံတရာထွက်ပေါက်ရလိမ့်မယ်လို့သူမျှော်လင့်ချက်ရှိလို့တော့သွားတက်တာပေါ့လေသူ့အတွက်အရှုံးရှိမယ်ဆိုရင်တော့သူသွားပြီးတော့တက်ရမှာမဟုတ်ဘူးဒါပေမဲ့တစ်ဖက်ကလည်းအာဆီယံကလည်းတူတူတန်တန်ဆက်ဆံတာမျိုးမဟုတ်ဘဲနဲ့စင်ကြယ်ဆင်လက်တွေတော့ရှိတာပေါ့တနိုင်ငံချင်းစီမှာရဲ့သဘောထားတွေအရတော့ကျမတို့ appreciate လုပ်ရမယ့်နိုင်ငံတွေရှိပါတယ်ဥပမာအင်ဒိုနီးရှားလိုမလေးလိုအာရှတွေပေါ့နော်ခုနကကမ္ဘောဒီးယားလိုအဲ့လိုပေါ့တချို့ကောင်းဆောင်တွေတက်တက်ကြွကြွနဲ့ဒီမြမအရေးဝိုင်းဝန်းဖြည့်ရှင်းဖို့ကြိုးစားပေးနေကြတဲ့ကောင်းဆောင်တွေကိုတော့ appreciate လုပ်ရပါတယ်ဆိုတော့ဒါပေမဲ့လည်းအခု consensus ထွက်လာတဲ့အခါမှာတော့ထူးမခြားနာပဲဖြစ်တဲ့အတွက်ဟိုတိကျတဲ့ပြတ်သားတဲ့မြန်မာပြည်သူလူထုလိုချင်နေတဲ့လိုချင်တာမဟုတ်ဘူးလိုအပ်နေတာအရေးတကြီးလိုအပ်နေတဲ့အဖြေမျိုးကိုထုတ်မပေးနိုင်ဘူးခုနပြောတဲ့ဒီဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီအကြမ်းဖက်တဲ့သူတွေနဲ့စကားပြောဖို့ဆိုတဲ့အနေအထားမျိုးတွေသူတို့အသက်ရှူပေါ်ပေးလိုက်မဲ့အနေအထားမျိုးဒီလေးအသက်ကြီးပေါ့လေနော်ဒါနှောင့်နှေးအောင်ကြံ့ကြံ့အောင်လုပ်တဲ့အနေအထားမျိုးလိုပဲကျွန်တော်တို့သုံးသပ်ကြတယ်ကျွန်တော်လည်းအဲ့ဒီအတိုင်းပဲမြင်ပါတယ်ကျွန်မရဲ့အမြင်အရ
ဒါကတော့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်ပဲဖြစ်ပါရရှင်အခုလိုမျိုး VOE မြန်မာပိုင်းကိုအချိန်ပေးပြောကြားပေးတဲ့အတွက်ဒေါ်စင်မောင်ကိုကျေးဇူးအများကြီးတင်ပါရရှင
်ဟုတ်ကဲ့ကျွန်မလည်း VOE ကိုကျေးဇူးအများကြီးတင်ပါတယ
်မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကျမ်းမာရေးမန်တိုင်းပြိုလဲသွားနိုင်သလားဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်ဒီကရဧပြီ20နေ့မှာစစ်ကောင်စီကထိန်းချုပ်ထားတဲ့မြဝတီနဲ့မြမရုပ်တံကနေထူးခြားတဲ့ညင်ညာချက်တစ်ခုထုတ်ပြန်ပါတယ်ညင်ညာချက်ထဲမှာပြည်သူဆေးရုံတွေမှာတာဝန်ထမ်းဆောင်နေတဲ့ဆရာဝန်တချို့ဟာစီရီယံပြုတ်လုတာတခြားသူတွေကိုလည်းစီရီယံပြုတ်လို့ရမှာပါဝင်ဖို့လှုံ့ဆော်တာစတာတွေလုတ်ကင်နေတဲ့အတွက်အဲ့ဒီဆရာဝန်တွေကိုပုံမှန်905ကနဲ့အရေးယူထားကြောင်းဒါကြောင့်အဲ့လိုအရေးယူထားတဲ့ဆရာဝန်တွေကိုထုတ်ပေးထားတဲ့မြန်မာနိုင်ငံကူးလက်မှတ်တွေကိုပယ်ဖျက်သွားမှာဖြစ်တဲ့အပြင်သက်ဆိုင်ရာဌာနတွေမှာလည်း blacklist အမိပြက်စီရင်ရေးသွင်းထားတယ်လို့ဖော်ပြထားပါတယ်တကယ်တော့အထုကုတွေပါမောက္ခတွေဆရာဝန်တွေနဲ့ကျမ်းမာရေးဝန်ထမ်းတွေဟာရွေးကောက်ခံတည်ဆဲအစိုးရတရက်ကိုဖျောက်ချပြီးဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်ကောင်စီကအာဏာရယူလိုက်တဲ့အပေါ်လက်မခံဆန့်ကျင်ဆန္ဒပြတဲ့အနေနဲ့စီဒီအမ်ပြုလုပ်ကြတာပါ
ပုံမှန်အတိုင်းဆိုရင်တော့စီဒီအမ်လုပ်တဲ့ဆရာဝန်တွေဟာအစိုးရဝန်ထမ်းတွေဖြစ်တဲ့အတွက်ဝန်ထမ်းစီမင်းစည်းကမ်းတွေနဲ့အညီအရေးယူနောက်ဆုံးအဆင့်ဝန်ထမ်းအဖြစ်ကနေထုတ်ပယ်ပြစ်လိုက်ရုံပါပဲဒါပေမဲ့စစ်ကောင်စီဟာဆရာဝန်တွေကိုဝန်ထမ်းစီမင်းစည်းကမ်းနဲ့ဂိုင်းတွဲရုံကဖမ်းဆီးတာဖမ်းဆီးခံရမှာဆိုရင်ပြီးတင်းရှောင်နေသူတွေကိုပုံမှ905ကကြီးနဲ့အမှုဖွင့်တာ CDM လုပ်နေစဉ်အတွင်းလူနာတွေကိုကုသပေးတာကိုတားမြစ်တာလက်ခံကုသခွင့်ပေးတဲ့ပုဂ္ဂလိကဆေးရုံဆေးကနေပ
ရာဟိတစေကန်တွေကိုလိုင်စင်ပိတ်သိမ်းမယ်ဆိုပြီးချင်းချောက်ယုံမကအခုနောက်ဆုံးဆရာဝန်တွေနိုင်ငံသားထွက်လို့မရအောင်နိုင်ငံကူးလက်မှတ်ပေးဖြတ်သည့်အထိလုတ်ကင်လာပါပြီ။ရှေ့ဘာဆက်ဖြစ်လာအောင်မှာပါလေ။ဖေဗူလာ၁ရက်စစ်တပ်ကအာဏာသိမ်းပွဲဆင်နွှဲပြီးတဲ့အခါနောက်ပိုင်းဖွဲ့စည်းလိုက်တဲ့စစ်ကောင်စီကိုအတက်ကြွဆုံးစန့်ကျင်လှုပ်ရှားကြသူတွေထဲမှာဆရာဝန်တွေထိတ်ဆုံးကပါဝင်နေဆိုရင်လည်းမမှားပါဘူး။သူတို့တွေဟာ CDM လို့ခေါ်တဲ့ Civil Disobedience Movement လှုပ်ရှားမှုကိုဥဆောင်ဆွံ့နှွဲကြပါတယ်။သူတို့ရှင်းပြတဲ့ CDM သဘောအချင်းချုပ်ကတော့အလောက်ကနေနှုတ်ထွက်တာမျိုးမဟုတ်ပဲအာဏာပိုင်တွေရဲ့အမိန့်တွေညွှန်ကြားချက်တွေကိုမနာခံဘူး၊ယုံမတက်၊လုပ်ငန်းဝင်မဝင်ဘူးဆိုတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့ဆရာဝန်တွေဖြစ်နေတဲ့အားလျော်စွာကျန်းမာရေးအရာလိုအပ်ချက်ရှိတဲ့ပြည်သူတွေကိုကုသပေးရတာမျိုးကိုတော့အခြေအနေပေးသလိုဆက်ပြီးလုပ်ကင်မယ်လို့ဆိုပါရယ်ဥပမာပြည်သူစေယုံတွေမှာအရေးပေါ်လူနာခွဲစိတ်ဖို့လိုအပ်ရင် CDM လှုပ်ထားတဲ့ဆရာဝန်တွေကိုပါပါဝင်ဖို့ဖိတ်ခေါ်ရင်လာရောက်လုပ်ကင်ပေးမှာဖြစ်တယ်လို့အခြားသောစေယုံစေကံပရဟိတစေကံအပါဝင်ဘယ်နေရာတွေမှာမဆိုကုသပေးမယ်ဆိုပြီးဖြစ်ပါရယ်တကယ်လဲဆန္ဒပြပွဲကြီးတွေဖြစ်စစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နင်းလို့ထိခိုက်ဒဏ်ရာရမှုတွေရှိလာတဲ့အခါအဲ့ဒီ CDM ဝင်နေတဲ့ဆရာဝန်တွေနဲ့ကျမကြီးဝန်ထမ်းတွေကနေပဲရောက်ရာနေရာကနေကုသမှုပေးခဲ့တာနောက်ပိုင်းအဲ့လိုကုသမှုပေးနေတဲ့ဆရာဝန်တွေကျမကြီးဝန်ထမ်းတွေကိုစစ်တပ်နဲ့ရဲကဖမ်းဆီးမှုတွေလုပ်လာတဲ့အချိန်ထိကုသမှုတွေပေးခဲ့တာတွေ့ရပါတယ
်။အရင်ဆေးရနာရှင်တွေလက်ထက်ကိုပြန်ကြည့်လိုက်ရင်မြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုကဏ္ဍဟာ2017မတိုင်ခင်အတော်လေးကိုပျက်စီးယိုယွင်းနေခဲ့တာပါ။2017ဘုဂျုတ်ကြီးဟောင်းသမရဦးသိန်းစင်အစိုးရတက်လာတဲ့အခါအခြားသောပြည်ပြင်ပြောင်းလဲရေးတွေလုပ်တဲ့ဤသူကျမ်းမာရေးကဏ္ဍကိုလည်းပြည်ပြင်ပြောင်းလဲရေးလုပ်ဖို့ကြိုးစားပါတယ်။ဒါကလည်းငကိုတုံးကထက်ကျမ်းမာရေးဘတ်ဂျက်နည်းနည်းတိုးပေးလိုက်တာကလွဲလို့အခြားထူးထူးခြားခြားအကောင့်ထဲပေါ်နိုင်တာသိမတွေ့ခဲ့ရပါဘူး။2016ခုနှစ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးကျမ်းမာရေးဝန်ကြီးဒေါက်တာမြင့်ထွေလက်ထက်ရောက်မှသာဘက်ဆုံပြည်ပြင်ပြောင်းလဲရေးလုပ်ခဲ့သလိုကက်ဘိနက်ကလည်းကျမ်းမာရေးဘတ်ဂျက်တိတိသာသာတိုးပေးတာတွေ့မြင်ကြရပါတယ်။ NLD အစိုးရလက်ထက်ဘာတွေတိုးတက်ခဲ့တယ်လဲမေးရင်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကျမ်းမာရေးစောင့်ရှောက်မှုကဏ္ဍကိုလက်ညှိုးထိုးပြလေးရှိပါတယ်
။2020ပြည့်နှစ်စံပိုင်း COVID-19 ကပ်ရောဂါမြန်မာနိုင်ငံအတွင်းကူးစက်မှုရှိလာခဲ့ပြီးနောက်ပိုင်းကျမ်းမာရေးဝန်ကြီးဌာနနဲ့အစိုးရရဲ့ကပ်ရောဂါကင်တွယ်ပုံကိုနိုင်ငံတကာအတိုင်းဝိုင်းနဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပါအတိအမှတ်ပြုပြောဆိုတာတွေ့ကြရပါတယ်။2020ပြည့်နှစ်ကို ADB ကထုတ်ပြန်တဲ့အစီရင်ခံစာအရအာဆီယံ၁၀နိုင်ငံထဲမှာဖွံ့ဖြိုးတိုးတက်မှုအနှုတ်လက္ခဏာမပြတဲ့၃နိုင်ငံနဲ့မြန်မာနိုင်ငံပါဝင်ခဲ့ပြီးစီးပွားရေး 1.8 ရာခိုင်နှုန်းတိုးတက်မှုရခဲ့တာကိုကြည့်ရင်နိုင်ငံစီးပွားရေးကိုတိတ်မထိခိုက်စေဘဲကိုဗစ်ကပ်ရောဂါကိုကင်တွယ်နိုင်ခဲ့တာတွေ့ရပါတယ်။ဒီလိုအခြေအနေရလာအောင်ကျန်းမာရေးဝန်ကြီးဌာနကဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေအများကြီးစ조사အားထုတ်ခဲ့လို့ဖြစ်ပြီးအစိုးရဘက်ကဝိုင်းကူတာကြောင့်လည်းပါပါတယ်။ကျမ၏ဝင်ကြီးဌာနဆရာဝန်ကြီးတချို့ရဲ့အဆိုအရ NLD အစိုးရလက်ထက်မှာပြည်သူ့ကျမ၏စောင့်ရှောက်မှုကဏ္ဍကုသရေးကဏ္ဍတွေမှာသုတေသနကဏ္ဍတွေမှာပါတိုးတက်မှုတွေရခဲ့တယ်လို့ဆိုကြပါတယ်။အာဏာသိမ်းပြီးရဲ့နောက်စစ်ကောင်စီလက်ထက်မှာတော့အခြေအနေဟာပြောင်းလဲသွားပါပြီ။အာဏာရှင်စနစ်ဆန့်ကျင်တဲ့ဆရာဝန်ကျမ၏ဝန်တန်း85ရာခိုင်နှုန်းကျော် CDM ပါဝင်နေတာကြောင့်စေယုံစေကန့်တွေလုပ်ငန်းလည်ပတ်မှုမလုပ်နိုင်တော့ပါဘူး။အခါအားလျော်စွာအရေးကြီးလို့စေယုံမှာကုသမှုလာပေးတဲ့ပြင်ပပုဂ္ဂလိကစေယုံစေကန်နဲ့ပရဟိတစေကန်တွေမှာကုသမှုပေးတဲ့ CDM ဆရာဝန်တွေကိုစစ်တပ်နဲ့ရဲကဖမ်းဆီးမှုတွေလုပ်လာတဲ့အခါအခြေအနေတွေပိုဆိုးသွားစေပါတယ်။အလားတူကိုဗစ်ဓာတ်ခွဲစစ်ဆေးနိုင်မှုကုသမှုနဲ့ကာကွယ်ဆေးထိုးလုပ်ငန်းတွေလည်းကောင်းကောင်းမလဲပတ်နိုင်တော့တာတွေ့ရပါတယ်။ကျန်းမာရေးဝန်ကြီးဌာနကမကင်တွယ်နိုင်တော့တာကြောင့်ဒီကနေ့အချိန်မြန်မာနိုင်ငံမှာကိုဗစ်ရောဂါဘလောက်ပြန့်နှံ့နေတယ်ဘယ်နှယောက်ကူးစက်ခံရတယ်ဘယ်နှယောက်သေဆုံးကုန်တယ်ဆိုတာဘသူမှတိတိကျကျမသိနိုင်တော့ပါဘူး NLD အစိုးရလက်ထက်ကလေးကအိန္ဒိယနိုင်ငံကရထားတဲ့ကိုဗစ်ကာကွယ်ဆေး 3.5 သန်းကိုလည်းအစီအစဉ်အတိုင်းစနစ်တကျထိုးနှံခြင်းမပြုနိုင်ခဲ့ပါဘူးအခုဧပြီလမှာတက်တန်းကုန်မဲ့ကာကွယ်ဆေးတွေမကုန်ကုန်အောင်တချို့မြို့နယ်ရက်ွက်တွေမှာအတန်ချက်ဆက်နဲ့အော်ပြီးဆန္ဒရှိတဲ့အသက်18နှစ်ပြည့်သူတိုင်းကိုထိုးပေးနေတာကိုလည်းတွေ့နေရပါတယ
်မြန်မာနိုင်ငံမှာဆေးရနာသိမ်းမှုကြောင့်နိုင်ငံစီးပွားရေးဗန္ဒာရေးနိုင်ငံတကာဆက်ဆံရေးပညာရေးအဖက်ဖက်ကယိုယွင်းကြဆင်းသွားခဲ့တယ်လို့ကျန်းမာရေးကဏ္ဍကိုလည်းဆူဆူရွရွထိခိုက်နေတာတွေ့မြင်နိုင်ပါတယ်ဒီလိုအခြေအနေမှာစစ်ကောင်စီကနေက ကျမ်းမာရေးကဏ္ဍရဲ့ထောက်တိုင်တွေဖြစ်တဲ့ဆရာဝန်တွေကျမ်းမာရေးဝန်ထမ်းတွေကိုစီရင်ပြီးတိုင်းပြည်နဲ့ပြည်သူအကျိုးလုပ်ရမယ့်အစားဖမ်းဆီးတာထောင်ချတာစေကူခွင့်မပေးတာစတဲ့ချင်းချောက်မှုမျိုးစုံလုံးနေုံမကအရင်ဆရာနာရှင်ခစ်တွေတုန်းကအတိုင်း professional နဲ့မပတ်သက်တဲ့နိုင်ငံကူးလက်မှတ်ရုပ်သိမ်းခြင်းလို့နိုင်ငံရေးအရာနှိတ်ကုပ်မှုတွေပါလှုပ်လာနေတဲ့အတွက်ကျမ်းမာရေးမန္တလေးပြိုလဲမဲ့အခြေအနေပြန်ပြီးဆက်ရောက်သွားနိုင်ကြောင်းပါ
အဲ့ဒါမြန်မာပိုင်းစီစဉ်တွေကိုဝါရှင်တန်မြို့တော်ကတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။အခုတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်။ကျမအေးသနာကျပါရှင်နေနဲ့မြန်မာပြည်သူပြည်သားတွေအားလုံးဘေးအန္တရာယ်ကင်းရှင်းကျန်းမာရွှင်လန်းကြပါစေရှင်။ VOA ကိုရေးလာတဲ့သောရရှင်နေရဲ့ပေးစာတွေ၊ email တွေ၊ VOA Facebook စာမျက်နှာမှာလာပြီးရေးကြတဲ့သောရရှင်နေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOA တိချစ်သောရရှင်နေကိုမြစ်တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်။ပထမအဦးဆုံးမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေဘေးပြာဝေးကွာပါစေလို့ဆုတောင်းပေးလာကြတဲ့သောရရှင်ရဲ့မှတ်ချက်တူလေးတွေပြောပြပေးကြပါရစေ။ဖြိုးဖြိုးဆိုတဲ့သောရရှင်ကပြည်သူပြည်သားတွေအားလုံးဘေးကင်းကြပါစေတဲ့။ Shelley Tan ဆိုတဲ့သောရရှင်ကတော့ Wish people in Burma are safe and healthy မြန်မာနိုင်ငံကပြည်သူတွေဘေးအနီးကင်းပါစေကျန်းမာကြပါစေလို့အင်္ဂလိပ်လိုဆုတောင်းပေးလာပါရစေ။ကိုဆိုးဆိုတဲ့သောရရှင်ကလည်းကိုတီစာဆန်ဘေးကင်းကျန်းမာပါစေတဲ့။ဟုတ်ကဲ့ပါအခုလိုဆူတောင်းပေးလာတဲ့သူတွေအားလုံးကိုမြမပြည်သူတွေနဲ့ဒီကိုတီစာဆန်းကိုစားပေးရစုနဲ့ပြေးပြရစီလို့ပြန်ပြောပြောချင်ပါတယ်နော်နောက်ထပ်သောရရှင်တယောက်ကတော့မြမနိုင်ငံမှာဖြစ်နေတဲ့အဖြစ်တွေကမင်္ဂလာမရှိလို့မင်္ဂလာလို့တောင်မပြောချင်ပါလို့ရေးလာပါတယ် Fake မှာသူကမင်္ဂလာမရှိတော့မြမနိုင်ငံဖြစ်သွားလို့မင်္ဂလာပါလို့နှုတ်ခွန်းမဆက်ပြရစီနဲ့နိုင်ငံအေဂျင့်တာယာဝန်နဲ့အပြစ်မရှိဖမ်းဆီးထားသူများပြန်လွတ်ဖို့စစ်ခွေးဝဲစားတွေမြေမြမျိုးပြုံးပျောက်ွယ်သွားဖို့အမြဲဆုတောင်းလျက်ပါတဲ့တချို့တွေကတော့ပြည်သူတွေဘေးကင်းပါလို့ဆုတောင်းတယ်လို့သူ့လိုမျိုးသောရရှင်မျိုးတွေဒီပြည်သူတွေကိုအန္တရာယ်ပေးနေတဲ့သူတွေမြေမြပျောက်ွယ်ပါစေဆိုပြီးတော့ဆုတောင်းတဲ့စာတွေလည်းအများအပြားဖတ်ရပါတယ်နော်VOA စင်စင်ကိုနားဆင်ပြီးရေးလာတဲ့သောရရှင်တွေကတော့တန်စင်သစ်ဆိုတဲ့သောရရှင်ကလိုင်းမကောင်း VOA သတင်းနားထောင်ရတာလဲပြတ်တောင်းဖြစ်နေတယ်။သတင်းမှန်ကိုထုတ်လွှင့်ပေးတာကျေးဇူးအထူးတင်ပါတယ်။နောက်လဲအားပေးနေဦးမှာပါဗျာတဲ့။အောင်မွန်ဟိန်းဆိုတဲ့သောရရှင်ကလည်း VOA ကို10စုနဲ့နှစ်ခုနီးပါရေဒီယိုခစ်ခရဲကအခုချိန်ထိတလေတစားနားထောင်ဆဲပါ။ VOA ကကျွန်တော်တို့ကို knowledge ဘဝသူရာတွေ information သတင်းချက်လက်တွေအများကြီးပေးနေတဲ့မီဒီယာကောင်းတစ်ခုဆိုတော့ thanks a million ကျေးဇူးအနန္တပါတဲ့မဝင်းဝင်းဆိုတဲ့သောရှင်က VOA သတင်းတွေအမြဲနားထောင်ရလို့ကျေးဇူးပါအခုလိုအချိန်မျိုးမှာသတင်းဦးသတင်းတူတွေအတွက်ကျေးဇူးတင်လျက်ပါမြန်မာနိုင်ငံကြီးအမြဲအေးချမ်းအောင် VOA အဖွဲ့သားများဆုတောင်းပေးကြပါဦးနော် VOA သတင်းတောက်များအားလုံးလည်းဘေးရန်ရဲ့ကင်းကြပါစေတဲ့ဟုတ်ကဲ့ပါပေးတဲ့ဆုနဲ့ပြေးပါစေနော်မြန်မာနိုင်ငံကြီးအေးချမ်းအောင် VOA အဖွဲ့သားတွေအမြဲတမ်းဆူတောင်းနေပါလေအေးချမ်းအောင်ဆိုတဲ့သောရရှင်ကတော့ high view ေသတင်းတွေနားဆင်ရလို့ကျေးဇူးပါနော်တဲ့ messenger ကနေပြောကျေးဇူးတင်စကားခက်တူတူရေးလာပါတယ်ဟုတ်ကဲ့ပါနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ရုပ်သံအစီအစဉ်တွေကိုလည်းကျွန်တော်တို့နေ့စဉ်ထုတ်လွှင့်ပေးနေတာပါရုပ်သံအစီအစဉ်တွေကို Facebook ကနေရောဂျိုရုစလောင်းကပါဖန်ယူကြည့်ရှုနိုင်ပါတယ်ဘေးရန်ရဲ့ကင်းရှင်ကျန်းမာရွှင်လန်းပါစေလို့ဆူတောင်းပေးခြင်းပါတယ်မနက်ငယ်အရေးအထူးအစီအဝေးတစ်ရက်ကိုဒီဒေတာရဲနိုင်ငံတွေကအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်မှာကျင်းပသွားတဲ့သတင်းတော့လူတိုင်းကြည့်ကြပါရယ်နော်စနေနေ့ကကျင်းပခဲ့တာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သတင်းရှင်တွေမှတ်ချက်တွေလည်းထောင်ထောင်ချီရပါတယ်ဒီမှာကျွန်မတချို့ကိုပြောပြပေးချင်ပါတယ်သတင်းရှင်နှွေဦးအောင်ဝဲဆိုတဲ့သတင်းရှင်မှာဒီမိုကရေစီကိုတိုက်ယူနေတဲ့နိုင်ငံတစ်ခုရဲ့အရေးခင်မှာဒီမိုကရေစီမရှိတဲ့နိုင်ငံတွေဝင်ပြီးတော့ဆွေးနွေးဆုံးဖြတ်တဲ့အမှုကိုကဘာကခွင့်မပြုတင်ပါတဲ့နောက်ထပ်သောရရှင်တယောက်ကတော့စိုးမြင့်ဆိုတဲ့သောရရှင်မှာ
တောင်းဆိုတာတွေကိုမငင်းပယ်တာဝမ်းသာစရာမဟုတ်သေးပါလက်ခံပါတယ်ဆိုတော့မှအကောင့်ထဲပေါ်ပြတော့မှဝမ်းသာရမှာပါအာဆီယံခေါင်းဆောင်တို့ရဲ့တဲ့သရရှင်နေမြန်မာနိုင်ငံကနိုင်ငံရေးအခင်းကျင်းနဲ့ပတ်သက်ပြီးတော့သူတို့ရဲ့ထင်မြင်ယူဆချက်တွေကိုမှတ်ချက်လေးတွေရေးလာကြတာဖြစ်ပါတယ်နိုင်ငံရေးအမြင်နဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့နောက်သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါမယ်နော်အခုတော့ကျွန်မဒီသောရရှင်ကြီးရဲ့စာရီမှာရေးလာကြတဲ့ Facebook ကနာမည်တွေကိုပြည့်စုံမှုပဲနဲ့ခတ်တူတူပြောတာမျိုးတချို့ကိုလည်းကျွန်မနာမည်မဖော်ပြပဲနဲ့စာပဲဖော်ပြပါရစေလို့ကြိုပြီးတော့ပြောထားခြင်းပါတယ
် VOA ခင်ဗျာနောက်နိုင်ငံတွေကလွယ်လို့မြန်မာပြည်သူတွေဘက်ကတစ်ဖက်တရုတ်ရုရှားကိုကြောက်ပြီးဆရာတင်မိမိအာဏာတည်မြဲရေးမိမိနိုင်ငံနဲ့ပြည်သူကိုရောင်းစားနေကြသောအာဆီယံအဖွဲ့နဲ့အိန္ဒိယဒီလိုဘက်နှစ်ဖက်ကို UN ဆိုရာကြီးကတရားမှုမတရားမှုဆိုတာတိုင်းပြည်ပြည်သားများကိုကိုစားမပြုသလိုပါပဲခင်ဗျာလေးစားပါတယ်ကျေးဇူးတင်ပါတယ် VOA
ဒီလိုမျိုးနိုင်ငံရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်တွေရေးလာတဲ့သောရရှင်တွေထဲမှာနောက်သောရရှင်တစ်ယောက်ကတော့ VOA ရဲ့အကောင့်နံပါတ်တော့ထင်ချန်ပေးပါနော် VOA ရဲ့ပေးစာအစီအစဉ်ကနေ NUG ကိုအကြံပြုခြင်းလို့ပါဆိုပြီးအခုလိုရေးလာပါတယ်
အနီဂျင်းနဲ့ပူအောင်ပါမယ်အရေးတော်ပုံကြီးအောင်မြင်ပြီးတဲ့အခါကျ1949ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဂရီတိုင်းခွဲထုတ်ခွင့်ပေးပါခွဲထုတ်ခွင့်ပေးရင်ပူပေါင်းမယ်လို့တောင်းဆိုလာခဲ့ရင်အန်ယူဂျီအနေနဲ့လက်ခံလိုက်ပါပြည်တော်စုပဲလုပ်လို့ရမယ်ပြည်တော်စုလုပ်လို့မရပါဘူးပြည်တော်စုမဟုတ်ပဲပြည်တော်စုလုပ်ရင်လည်းလုပ်တဲ့သူလုပ်တဲ့ဖွဲ့ကအာဏာရှင်ဖြစ်သွားပါလိမ့်မယ်အဓိကကအာဏာရှင်လက်အောက်ကအားလုံးလွတ်မြောက်ကြဖို့ပါပဲခွဲထွက်လူကခွဲထွက်ကြပါစေဖက်ဒရယ်လူကဖက်ဒရယ်ကြပါစေConfederate လူကလည်း Confederate ကြပါစေခွတ်ထွက်ပေးလိုက်လေနောက်မှပြည်တော်စုမှာပြန်ပေါင်းလူကပေါင်းနိုင်ကြောင်းတကားပွင့်ပေးထားဖို့ပဲပြန်ပေါင်းမလာလဲအကြောင်းလားဗျမလေးရှားနိုင်ငံကနေခွတ်ထွက်တဲ့စင်ကူနိုင်ငံချမ်းသာသွားပါတယ်ခွတ်ထွက်ခံလိုက်ရတဲ့မလေးရှားနိုင်ငံလည်းမွေးမချန်ငယ်ဘူးဆိုတာကိုလည်းသိဖို့လိုပါတယ
်အင်တာနက်ဖြတ်တောက်ထားတဲ့ကိစ္စကအခုလိုအရေးကြီးအချိန်မျိုးသတင်းတွေနားထောင်ဖို့ဖတ်ရှုဖို့လိုအပ်တဲ့အချိန်မျိုးမှာဖြတ်တောက်ထားတာဖြစ်တဲ့အတွက်ကြောင့်မလို့လူထုအနေနဲ့အတော်လေးကိုတည်ရောက်မှုထိခိုက်မှုတွေရှိစေပါတယ်နော်။ဒါကြောင့်မလို့အများကလည်းအခုလိုအချိန်မျိုးမှာအင်တာနက်ကိုရည်ရွယ်ချက်ရှိရှိဖြတ်တောက်ထားတာဖြစ်တယ်လို့ဝေဖန်နေကြတာပါ။ဒီမှာသောရရှင်တယောက်ရေးလာတာကတော့
မင်္ဂလာပါ VOA ခင်ဗျာ။အခုလိုအင်တာနက်ဖြတ်တောက်ထားတဲ့အချိန်မှာVOA Radio ကသတင်းတွေကိုမနေ့ရောညရောစုံစုံလင်းလင်းနားထောင်နေရတဲ့အတွက်သိခွင့်ရနေတဲ့အတွက်တော်ပါသေးရဲ့လို့တွေးမိပါတယ်ဒီလိုမှမဟုတ်ရင်မျက်စိပိတ်နားပိတ်ဘာမှမသိရမကြားရပဲဟိုးရှိရှိကခစ်ကိုပြန်ရောက်သွားသလိုဖြစ်ပါလိမ့်မယ်ကျွန်တော်သိချင်တာကတော့ဘာကြောင့်စစ်ကောင်စီကအင်တာနက်ကိုဖျက်လိုက်ပါသလဲသူတို့ရုပ်မှားမှုကိုကဘာကသိမှကြောက်လို့လားဒါပေမဲ့ဒီလိုတွေလုပ်နေတာဟာလူအခွင့်အရေးကိုချိုးဖောက်တာမို့ဒီမိုကရေစီစံနှုန်းနဲ့လည်းမကန့်ညီပါဘူး။ကြောင်သူတော်ကြွက်တခိုးတွေဟာဇက်သိမ်းမလှတတ်ဘူးဆိုတာသိစေချင်ပါတယ်။ပြီးတော့ VOA ကိုဆက်သွယ်လို့ရမယ့်လိပ်စာတွေကအီးမေးလ်လိပ်စာအပြင်တယ်လီဖုန်းနံပါတ်ကိုပါထည့်ပြောပေးစေချင်ပါတယ်။အခုအချိန်ကတယ်လီဖုန်းလိုင်းနဲ့ပဲအဆက်သွယ်လုပ်လို့ရတာမျိုးပါ။ကျွန်တော်ကမကွေးတိုင်း၊ဂံကောခရိုင်၊ထီးလင်းမြို့နယ်တောရွာလေးတစ်ခုကပါ။စာပြံမဲ့တင်းငွေတွေနေကိုညှောနေပါမယ်ဗျာ။ပြည်သူတွေကြတဲ့သွေးနဲ့မျက်ရည်ကသူတို့အတွက်ဘဝအဆက်ဆက်မှာမရင်မီတမျှဘူလောင်ခံစားရပါစေလို့ဆုတောင်းလိုက်ပါတယ်။အရေးတော်ပုံကြီးအောင်ပါစေ
။ဇက်သိမ်းမလာတတ်ဘူးဆိုတာသတိချက်စီခြင်းပါတယ်ဒီသောရရှင်ရေးလာပါတယ်။နောက်ထပ်သောရရှင်တယောက်ကတော့ကျွန်တော်ကပြည်ပရောက်ထိုင်းနိုင်ငံမဟာချိုင်းစမွန်စခွန်ခရိုင်တလက်ကွင်းဝင်းတွင်းမှာအလုပ်လုပ်နေတဲ့သူတယောက်ဖြစ်ပါတယ်ဆိုတော့နာမည်ရေးလာပါတယ်။ကျွန်မနာမည်တော့မပြောတော့ပါဘူးနော်။ဒီသောရရှင်ကလည်းအခုလိုမျိုးမြန်မာနိုင်ငံမှာအင်တာနက်ဖြတ်တောက်ထားတဲ့အချိန်သတင်းဌာနတွေရဲ့သတင်းတင်ဆက်မှုတွေကိုအထူးကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ်
။ဟုတ်ကဲ့ပါအခုလိုမြန်မာပြည်ကစစ်အာဏာယူတွေကအင်တာနက်တွေ Wi-Fi တွေပိတ်ထားတာကြောင့်တချို့မြို့နယ်အသီးသီးကစစ်အာဏာကိုတော်လှန်နေတဲ့နယ်ကသတင်းတွေကိုကမ္ဘာတဝန်းနိုင်ငံကြီးတွေသိအောင်လို့အကူအမဦးတော်တော်တို့ VOA သတင်းဌာနကအရေးကြီးသတင်းမှန်တွေကိုကမ္ဘာကြီးသိအောင်ထုတ်ဝေဖြန့်ချီပေးပါလို့အနူးညွတ်မြတ်တရရက်ခံပါတယ်။အမားတို့သတင်းဌာနကိုဒီစာလေးရောက်ရှိသွားပြီးဌာနကမီဒီယာတွေအားလုံးသိရှိသွားရင်ပဲကျွန်တော်အလွန်လုံးပဲဝမ်းသာကျေနပ်နေပါပြီ။ဌာနကအားလုံးသောသူတွေလည်းကိုယ်စိတ်နှပြကျမ်းမချမ်းသာလို့တတ်တော်ရာကျော်ရှည်ပြီးတော့နိုင်ငံအကျိုးကိုထမ်းဆောင်နိုင်ပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်။အားလုံးကိုကျေးဇူးအထူးတင်ပါတယ်
။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်။တေးတောင်းလာတဲ့သောရရှင်ကိုအလှည့်ပေးချင်ပါတယ်ရှင်။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့
အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုဆက်ပြီးတော့ဒေတာလာရဲ့တော်ရရှင်နေကိုအလှည့်ပေးကြပါတယ်တော်ရရှင်မိုက်ကယ်လျင်ဆိုတဲ့တော်ရရှင်တောင်းဆိုလာပါတယ်မင်္ဂလာပါ VOE တချင်းလေးတစ်ပုတ်လောက်တောင်းပြရစီရန်ကုန်ကတငယ်ချင်းတွေအတွက်ဟန်ထူးလွင်တည်ဆူထားတဲ့အရင်တိုင်းရန်ကုန်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါ Thank you တဲ့ Fighting all my friends from Yangon I miss you guys နဲ့မြန်မာနိုင်ငံကရန်ကုန်ကတငယ်ချင်းတွေရဲ့ Fighting မှာတဲ့အားလုံးကိုတတိယလွမ်းဆိုးလျက်ပါဆိုပြီးတော့ Michael Lian ဆိုတဲ့သရရှင်တငယ်ချင်းတွေရဲ့တချင်းတောင်းလာပါတယ်ရှင်ဒီတော့ဒီတစ်ပတ်သူတောင်းထားတဲ့တချင်းလေးထုတ်လွှင့်ပေးကြပါတယ်နော်အရင်တိုင်းရန်ကုန်ဆိုတဲ့တချင်းလေးအားလုံးနားဆင်ခံစားနိုင်ကြပါစေရှင
်နှာခမ်းလေးထဲမှာလင်းတန်းများပြောက်ကွယ်ဂျာလာရဲ့မောင်နဲ့နေတာကြတော့မယ်နှာခမ်းလေးကနေအပြင်ကိုထွန်း
ဆူထားရအရင်တိုင်းရန်ကုန်ဆိုတဲ့တခြင်းဖြစ်ပါလေမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္လာနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါလေရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြိုင်နက်တိုက်ရိုက်နားဆင်နိုင်ပါလေတွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook စာမျက်နှာပေါ်မှာပြန်ပြောင်းနားထောင်နိုင်တယ်လို့ကျွန်တော်တို့ရဲ့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာလည်းတွားပြီးတော့နားထောင်နိုင်ပါတယ်နော်။ကျွန်တော်တို့ရဲ့ Internet စာမျက်နှာလိပ်စာက bammy.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။
တဲ့လူကြီးရှုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘ ഹു ထူးတာညစီဘူးသတင်းတွေတွေကတူတာဆိုတဲ့အစီအစဉ်ကိုကျမညိုညိုလင်းကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံထဲထဲဝင်ဝင်ပါဝင်နေတဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့အာဆီယံအကြောင်းပြောပြပေးပါမယ်
ASEAN ရဲ့အင်္ဂလိပ်လိုအရှိကောက်ကတော့ The Association of Southeast Asian Nations ဖြစ်ပြီးမြန်မာလိုတော့အရှိတောင်အာရှနိုင်ငံများအသင်းလို့ခေါ်ဆိုပါတယ်အာဆီယံစတင်ပေါ်ပေါက်ခဲ့တဲ့အချိန်ကတော့1969ခုနှစ်ဩဂုတ်လ10ရက်နေ့ဖြစ်ပါတယ်။အဲ့ဒီနေ့ကအင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူနဲ့ထိုင်းနိုင်ငံတွေကနိုင်ငံသားရေးဝန်ကြီး5ဦးဟာအာဆီယံဒီကလရေးရှင်းလို့ခေါ်တဲ့အာဆီယံကြီးညာစာရန်ကိုလက်မှတ်ရေးထိုးခဲ့ပြီးအာဆီယံကိုဖွဲ့စည်းခဲ့ကြတာပါ။1984ခုနှစ်ဇန်နဝါရီလ9ရက်နေ့မှာဘရူနိုင်း1995ဇူလိုင်လ28ရက်နေ့မှာဗီယက်နမ်1998ခုနှစ်ဇူလိုင်လ23ရက်နေ့မှာလာအိုနဲ့မြန်မာ1999ဧပြီလ30ရက်နေ့မှာတော့ကမ္ဘောဒီးယားစတဲ့အရှိတောင်အာရှမှာရှိတဲ့နိုင်ငံအလုံးနီးပါးဟာအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်ခဲ့ပြီးအခုဆိုရင်အာဆီယံအဖွဲ့ဝင်နိုင်ငံပေါင်း10နိုင်ငံရှိပါတယ်အရှိတောင်အာရှဒေသမှာရှိပြီး2002ခုနှစ်မှာလွတ်လပ်ရေးရခဲ့တဲ့အရှိတီမောနိုင်ငံကတော့အဖွဲ့ဝင်ဖြစ်နိုင်ရင်အတွက်လုပ်ငန်းစဉ်အစ်စ်နေမှာပဲရှိပါသေးတယ်။အာဆီယံကိုဖွဲ့ရတဲ့အဓိကရည်ရွယ်ချက်တွေကတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးပူးပေါင်းအားထုတ်ကြိုးပမ်းပြီးစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့လူမှုဘဝတွေမြင့်မားလာစေဖို့ရင်းကျေးမှုထွန်းကားလာစေပြီးအရှိတောင်အာရှဒေသရင်းတစ်ခုလုံးငြိမ်းချမ်းသာယာကျွဲဝလာစေဖို့ဆိုတဲ့အချက်တွေပါပါတယ်။ဒါဖြင့်ကုလသမဂ္ဂရဲ့သဘောတူပဋိညာအတိုင်းနိုင်ငံတစ်ခုနဲ့တစ်ခုအကြားတရားမျှတမှုနဲ့ဥပဒေစိုးမိုးမှုကိုလေးစားလိုက်နာအခြေခံပြီးဒေသရင်းမှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုဖော်ဆောင်ပေးဖို့ရည်ရွယ်ချက်ချင်းတူညီတဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့လက်တွဲပူးပေါင်းပြီးရလကောင်းတွေရအောင်ဆောင်ရွက်ကြဖို့ဆိုတဲ့အခြေခံအချက်တွေလည်းပါဝင်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေအတွက်သတ်မှတ်ထားတဲ့အခြေခံစည်းမျဉ်းစည်းကမ်းတွေကတော့နိုင်ငံတစ်ခုချင်းစီရဲ့လွတ်လပ်ရေးအချုပ်အခြာအာဏာဒဏ်လူညီမျှရေးနယ်မြေပိုင်ဆိုင်မှုအမျိုးသားရေးလက္ခဏာစတဲ့အချက်တွေအပေါ်မှာအပြန်အလှန်လေးစားကြဖို့အဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံဖြစ်တည်မှုဆိုင်ရာလုပ်ငန်းတွေပြည်ရင်းရေးကိစ္စတွေအပေါ်တနိုင်ငံနဲ့တနိုင်ငံဝင်ရောက်ဆွဖက်မှုတွေမလုပ်ဖို့ငြိမ်းချမ်းရေးပြပြစေမဲ့အငင်းပွားမှုတွေသဘောထားမတူညီမှုတွေမျိုးမရှိစေဖို့နဲ့ထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ဖို့ဆိုပြီးသတ်မှတ်ထားပါတယ်အာဆီယံမူဝါဒတွေချမှတ်တဲ့အမြင့်ဆုံးကဏ္ဍကတော့အာဆီယံဆမ်မစ်လို့ခေါ်တဲ့အာဆီယံထိပ်သီးညီလာခံဖြစ်ပါတယ်။ဒီညီလာခံကိုအဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေကတက်ရောက်ကြရပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌကိုတော့အဖွဲ့ဝင်နိုင်ငံတွေကအင်္ဂလိပ်အခရာအစဉ်အတိုင်းတစ်နှစ်တစ်ကြိမ်တာဝန်ယူရပါတယ်။အခု2021ခုနှစ်အတွက်ဘရူနိုင်းနိုင်ငံကတာဝန်ယူထားပါတယ်။နောက်ဆုံးသုတေသနပြုထားတဲ့စည်းစရာတွေအရအာဆီယံနိုင်ငံတွေထဲမှာစင်ကာပူနိုင်ငံနဲ့ဘရူနိုင်းနိုင်ငံတွေဟာကမ္ဘာအချမ်းသာဆုံးစည်းရင်းထိပ်တန်း၅နိုင်ငံထဲမှာရှိနေပါတယ်။ကမ္ဘာအစည်းအဝေးဆုံးနိုင်ငံတွေထဲမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေတခုမှမပါပေမဲ့ကုလသမဂ္ဂရဲ့ကမ္ဘာအဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံစည်းရင်းထဲမှာတော့ကမ္ဘောဒီးယား၊လာအိုနဲ့မြန်မာနိုင်ငံတွေပါဝင်နေတာပါရှင
်။သတင်းပတ်ရှင်ကနရီကတော့ဒီလောက်ပါပဲရှင်။အခုကတော့သတင်းချင်းချုပ်ကိုဒေါခင်မြို့သက်ကခြေညာပေးပါမယ်။
စနေနေ့ကကျင်းပခဲ့တဲ့အာဆီယံခေါင်းဆောင်တွေရဲ့မြန်မာအရေးအထူးအစည်းအဝေးအပြီးမှာထုတ်ပြန်ဖို့အတွက်တောက်ကြံနေ့ကရေးဆွဲထားတဲ့သဘောတူညီချက်မူကြမ်းထဲမှာနိုင်ငံရေးအချင်းသားတွေကိုလွှတ်ပေးဖို့တောင်းဆိုတဲ့အချက်တစ်ချက်လည်းပါဝင်တယ်လို့ဒီကြေညာချက်နဲ့ပတ်သက်ပြီးသိရှိတဲ့သတင်းအရင်းအမြစ်၃ခုကိုကိုကားပြီး Reuters သတင်းမှာဖော်ပြထားပါတယ်။အစည်းအဝေးအပြီးတကယ်တမ်းထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့နိုင်ငံရေးအချင်းသားတွေလွှတ်ပေးဖို့ဆိုတဲ့အချက်အတွက် short ပေါ့ပြောထားတာကိုမမျှော်လင့်မဲတွေ့ရတယ်လို့နိုင်ငံရေးအချင်းသားတွေပြန်ပြီးလှုပ်ပေးဖို့တည်တည်ချာချာထည့်ပြောမထားဘူးလို့သတင်းအရင်းမြစ်နှစ်ခုကပြောကြောင်းဖော်ပြထားပါတယ်။အာဆီယံအဖွဲ့ကြီးရဲ့စနေနေ့အထူးအစည်းအဝေးကနေမြန်မာနိုင်ငံနဲ့ပတ်သက်ပြီးအချက်၅ချက်ပါအများသဘောတူညီချက်ရခဲ့တာဟာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပြဿနာကိုဖြေရှင်းဖို့အတွက်အာဆီယံရဲ့ကြိုးပမ်းမှုအတွက်အားတက်စရာခြေလှမ်းတရဖြစ်ကြောင်းစနေနေ့မှာပဲ EU နိုင်ငံခြားမူဝါဒရေးဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရဲလ်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဂျာမနီနိုင်ငံချိုင်းဝန်ကြီးဌာနကလည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ကနေအချက်၅ချက်ပါသဘောတူညီမှုရခဲ့တာနဲ့ပတ်သက်ပြီးကြိုဆိုကြောင်းတနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပါတယ
်။သတင်းချင်းချုပ်ကိုဒေါခင်မြို့သက်ကြေညာပေးခဲ့တာပါရှင်။ VOE ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 32 52တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးမင်္ဂလာရှိသောနေ့တစ်နေ့ကိုပိုင်ဆိုင်ကြပါစေရှင်။VOE ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါရှင်
This program